Welcome to the Voice of America in Burmese.
ကျွန်တော်မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေနေ့ထောင်၂၄ခုနှစ်မေလ၁၀ရက်တနင်္လာနေ့မနက်ပိုင်း၆နာရီကနေ၇နာရီထိရေရေမြန်မာပိုင်းရုပ်သံစီစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီရေဒီယိုကလည်းလိုင်းတူမီတာ၁၄လေးဆယ်နဲ့၅၀တဲ့လိုင်းတူမီတာ၁၉၀အပြင်ရေအေးဝက်ဘ်ဆိုက် YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တို့မှောင်သားမှာကစားတီသားတောင်ပိုင်းရာဖာမြို့အတွင်းပိုင်းတဲ့အထိကိုအစည်းအဝေးဆက်ပြီးတော့ထူးဆက်ဆင်တိုက်ခိုက်ပါတယ်
အမေရိကန်နိုင်ငံမှာမျိုးဗီဇာပြုရင်ပြောင်းလဲထားတဲ့ဝက်ကြောက်ကန့်တဲ့ပထမဆုံးအစားထိုးကုသမှုခံယူသူကွယ်လွန်သွားပါပြီအဲ့ဒီလိုထိတ်တဲရောက်သတင်းတွေပြင်မူကြီးနဲ့ဝင်းကြီးချေးရွာကိုပြစ်ခတ်မှုအမေရိကန်ကအာရှနယ်ပေါ်အမေရိကန်တွေနဲ့ရွေးကောက်ပွဲမယ်သတင်းဆောင်ပါတွေကိုလည်းကြားကြအောင်ဖြစ်ပါတယ်အပတ်စဉ်အစီအစဉ်မှာတော့ဒီမိုကရေစီရှင်းလင်းကကမ္ဘာမြေမှာမီဒီယာမြင်ကွင ပါမယ်
ဒါတိဒါတောင်ပိုင်းကရာဖာမြို့အတွင်းပိုင်းနဲ့ထိအစ္စရေးတို့တနင်္ဂနွေနေ့မှာဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။အဲဒီမှာခေလုံးနေတဲ့ပါလက်စတိုင်းသားသတန်းကျော်တို့ကိုဘယ်လိုကာကွယ်မလဲဆိုတာနဲ့ခုနှစ်လကြာလာပြီးဖြစ်တဲ့စစ်ပွဲပြီးဆုံးသွားတဲ့နောက်ပိုင်းအစီအစဉ်တွေကိုအစ္စရေးဘက်ကမပေးသေးဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်ကပြောဆိုထားတဲ့ကြားမှာပဲအခုလိုတိုက်ခိုက်တာပါ။ပါလက်စတိုင်းသားသစ်တရမ3သန်းထက်က3သိန်းတို့ဟာအစ္စရေးရဲ့တိုက်ခိုက်မှုကြောင့်ဂါဇာတောင်ပိုင်းကိုလွန်ခဲ့တဲ့လပိုင်းကထွက်ပြေးလာတာဖြစ်ပြီးခုတစ်ခါမှလည်းရာဖာမြို့အနောက်မြက်ဘက်ကနေမြစ်တစ်ခုစီကိုပြောင်းရွှေ့ဖို့အမိန့်ထုတ်ထားပါတယ်။ပါလက်စတိုင်းသားတွေကိုအကာအကွယ်ပေးဖို့တမမဟုတ်လုံလောက်တဲ့လူသားချင်းစာနာမှုအကူအညီတွေပေးအပ်မဲ့တိကျတဲ့အစီအစဉ်တွေအစ္စရေးဘက်ကမပေးသေးဘူးလို့ဝန်ကြီးဘလင်ကင်က NBC သတင်းဌာနရဲ့ Meet the Press အစီအစဉ်မှာတင်းငွေနေကပြောဆိုသွားပါတယ်။အစ္စရေးအတွက်လက်နက်တွေအကြီးကထောက်ပံ့ပေးနေတဲ့အမေရိကန်ကရာဖာကိုစစ်ဆင်ရေးမလုပ်ဖို့အကြိမ်ကြိမ်တတိပေးထားပေမဲ့အစ္စရေးတပ်ကလေကြောင်းဘုံကျဲတိုက်ခိုက်မှုတွေနဲ့မြေပြင်ထိုးစစ်တွေကိုအကန့်အသတ်နဲ့ဆက်လက်ဆောင်ရွက်နေတာပါ။ရာဖာကိုတက်ခိုက်တဲ့နေရာအသုံးပြုမှာဆိုရင်အတွက်သမ္မတအကျိုးဗရန်ကအစ္စရေးကို229ကီလိုဂရမ်နဲ့908ကီလိုဂရမ်ရှိတဲ့ဘုံပေါင်း350ကိုပို့မပေးဘဲနဲ့အရာရည်ဆိုင်ငံ့ထားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာ9ချိန်မြောက်သမ္မတရွေးကောက်ပွဲစတင်ယူလိုက်တဲ့အချိန်မှာပဲသူ့ရဲ့အစိုးရဝန်ကြီးအဖွဲ့အရာထူးအပြောင်းအလဲတွေကိုစပြီးတော့ဆောင်ရွက်လာပါတယ်။ကကွေရဲဝန်ကြီးဆာဂေးရှိုဂူနေရာမှာအစားထုတ်ဖို့အကြံပြုထားတာပါရုရှားရဲ့တည်ဆဲဥပဒေအရသမ္မတပူတင်ကျန်းသစ္စာချိန်ဆိုတဲ့အင်္ဂါနေ့မှာပဲဝန်ကြီးအားလုံးနှုတ်ထွက်ရပါတယ်ဝန်ကြီးအများစုကတော့သူတို့အရာထူးတွေပြန်လည်ပေးအပ်ခံရဖို့ကြည်ကြဲပြတ်ပြတ်မျှဝေထားကြတာပါရှိုဂူကိုရုရှားနိုင်ငံတော်လုံခြုံရေးကောင်စီအတွင်းရေးမှူးအဖြစ်ခန့်အပ်တဲ့ကြေညာချက်ကိုပူတင်ကတနင်္ဂနွေနေ့မှာပဲလက်မှတ်ထိုးခဲ့တယ်လို့ရုရှားအစိုးရတာဝန်ရှိသူတွေကပြောပါတယ်ရုရှားကကွယ်ရေးဝန်ကြီးအဖြစ်ရှိုဂူနေရာမှာအန်ဒရေဘိုလိုဆော့ဖ်ကိုသမ္မတပူတင်ကအကြံပြုကြောင်းကြေညာချက်ထွက်လာပြီးမကြာခင်မှာပဲဒီခန့်အပ်ချက်ထွက်လာတာပါပြည်ခဲ့တဲ့လကပဲရှိုဂူရဲ့လက်ထောက်တယောက်လက်ပေးလက်ယူမှုဆွဲချင်တဲ့ဖန်စီခံခဲ့ရပြီးတော့တည်ဝင်စုံစမ်းစစ်ဆေးမှုလုပ်ဖို့ဆောင်ဆိုင်နေချိန်မှာအချင်းချခံထားရပါတာကကွေရေးဝန်ကြီးအဖြစ်နာမည်စင်းတင်သွင်းထားတဲ့ဘိုလိုဆော့ဖ်ကတော့ရုရှားအထက်လွှတ်တော်ဖက်ဒရေးရှင်းကောင်ဆယ်ကအတည်ပြုအောင်မှဖြစ်ပါတယ်တခြားအစိုးရဝန်ကြီးများအတွက်သမ္မတပူတင်ကမိတ်ဆက်တင်ပြတာမျိုးရှိခဲ့ပြီးတော့ရှိုဂူကတော့အစားထုတ်ဖို့နာမည်တင်သွင်းခံရတဲ့တဦးသီးသောဝန်ကြီးဖြစ်တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရဟာဆော်ဒီအာရေဗျနဲ့နိုင်ငံခြားလက်နက်နဲ့လုံခြုံရေးသဘောတူညီချက်ကိစ္စရှေ့ဆက်ဆောင်ရွက်မလား။ဒါမှမဟုတ်ဆော်ဒီအစ္စရေးဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့ကြိုးပမ်းနေတဲ့သုံးနိုင်ငံသဘောတူညီချက်ရအောင်ပဲဆောင်ပြီးတော့ဆောင်ရွက်မလားဆိုတဲ့ကိစ္စဒီတစ်ခုကြာရွေးချယ်ရမယ့်အချိန်ရောက်ရှိလာပါပြီ။လက်ရှိမှာတော့ဘဲကိစ္စကိုမှရှေ့ဆက်တိုးလို့မရသေးဘူးလို့အစိုးရအရာရှိတွေကပြောပါတယ်။ Israel နဲ့ Hamas တို့စစ်ပွဲကြောင့် Sorry Israel ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့ကြိုးပမ်းနေတဲ့ကိစ္စကတော့ရှေ့မတိုးနိုင်မဲ့ဖြစ်နေပါတယ်။ဒေတာရင်တရုတ်နိုင်ငံရဲ့ဩဇာလွန်မှုမှုကိုချိန်ခွင်ရှာညှိနှိုင်အောင်လို့အပြန်အလှန်သဘောတူညီမှုရဖို့ဆောင်ရွက်တင်တယ်လို့လေလာတုံသက်သူတချို့ကပြောပါတယ်။American Saudi သဘောတူညီမှုကိုအများပြည်သူအတွက်ထုတ်ပြန်တာတော့မရှိသေးပါဘူး။ဒါပေမဲ့လည်း Saudi Arabia ကိုကာကွယ်ပေးဖို့နဲ့ American ရဲ့အစင်မြင်လက်နက်တွေရပါမယ်ဆိုတော့အာမခံချက်တွေပေးဖို့တော့ Saudi ဘက်ကတရားဝင်တောင်းဆိုထားတယ်လို့ပင်လယ်ကွေ့နိုင်ငံတွေကတန်တမန်တွေနဲ့ Washington သတင်းရင်းမြစ်တွေကိုကိုးကားပြီးတော့ Reuters သတင်းကဒီလအစောပိုင်းမှာဖော်ပြထားပါတယ်။
VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6ရက်နေ့ကနေ9ရက်နေ့အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာသာသတင်းလာနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ပြင်သစ်ဆာဗီးယားနဲ့ဟန်ဂရီနိုင်ငံတို့ကိုချစ်ကြည်ရဲ့ခီးစင်နဲ့တွားရောက်ခဲ့တဲ့တရုတ်သမ္မတရှီကျင်းပင်ရဲ့အောင်မြင်တဲ့ခီးစင်ကြောင့်တရုတ်ဥရောပဆက်ဆံရေးပုံမိုနဲ့ဆိုင်စေမဲ့အပြင်ကမ္ဘာဖွံ့ဖြိုးတိုးတက်မှုတွေမှာပုံမိုတည်ငြိမ်လာစေမယ်လို့စောင့်ကြည့်လေလားသူတွေနဲ့အစိုးရအရာရှိတွေကသုံးသပ်ကြောင်းအပီသတင်းတရားမှရေးပါတယ်။သမ္မတရှီရဲ့မေလ9ရက်နေ့ကနေ10ရက်နေ့အထိဥရောပ3နိုင်ငံခီးစင်အတွင်းသက်ဆိုင်ရာနိုင်ငံကောင်းဆောင်တွေနဲ့အတူတူတွေ့ဆုံဆွေးနွေးခဲ့သလိုနှစ်ဦးနှစ်ဖက်အပြန်အလှန်ပူးပေါင်းဆောင်ရွက်နေဆက်ဆံရေးတိုးမြင့်စေမယ့်သဘောတူစာချုပ်တွေကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။ဒီချစ်ကြည်ရဲ့ခီးစင်ကြောင့်သရုတ်နဲ့ဥရောပနိုင်ငံတို့ကြားအပြန်အလှန်နှီးနှောဖလှယ်မှုနဲ့ပူးပေါင်းဆောင်ရွက်တိုးမြင့်လာစေမယ့်အပြင်မတည်မငြိမ်ဖြစ်နေတဲ့ဒီကနေ့ကမ္ဘာအခြေအနေတွေပုံမတည်ငြိမ်လာစေမယ်လို့လည်းစောင့်ကြည့်လေလာသူအတော်များများကရှုံးမြင်ကြပါတယ်အမေရိကန်နိုင်ငံမှာမျိုးဗီဇပြုပြင်ပြောင်းလဲထားတဲ့ဝက်ရဲကြောက်ကနဲ့အစားထိုးကုသမှုခံယူခဲ့တဲ့ပထမဆုံးလူနာဟာမေလ10ရက်နေ့မှာပဲကွယ်လွန်သွားပါတယ်။အစားထိုးကုသမှုခံယူပြီးတော့နှစ်လအကြာမှာပဲလူနာရှင်မစ္စတာရစ်ခ်စလေမန်ကွယ်လွန်သွားတာလို့ခွဲစိတ်ကုသပေးခဲ့တဲ့အမေရိကန်မက်ဆာချူးဆက်အထွေထွေယောဂါကုဆေးရုံးကပြောပါတယ်။ကြောက်ကယောဂါနောက်ဆုံးအဆင့်ခန်းစားနေရတဲ့အသက်62နှစ်အရွယ်မစ္စတာစလေမန်ကိုမတ်လကပဲမျိုးဗီဇပြုပြင်ထားတဲ့ဝက်ရဲကြောက်ကနဲ့အောင်မြင်စွာအစားထိုးကုသပေးခဲ့ဖြစ်တယ်လို့လည်းတနင်္ဂနွေနေ့ကဆေးရုံထုတ်ပြန်ချက်မှာပြောထားပါတယ်။သူအခုလိုကွယ်လွန်သွားတဲ့အတွက်အလွန်စိတ်မကောင်းဖြစ်ရကြောင်းကြောက်ကအစားထိုးကုသမှုခံရဖို့စောင့်ဆိုင်နေကြတဲ့ကမ္ဘာသဘောကမရေမတွက်နိုင်တဲ့လူနာတွေအတွက်မျောလင့်ချက်အယောင်ကြီးတစ်ခုဖြစ်တဲ့ Slimman ကိုထာဝရအမတ်ရနေမှာဖြစ်တယ်လို့အစားထိုးကုထုံလောကပုံမအဆင်မြင့်လာရဲ့အတွက်လူလူလလားနဲ့ယုံကြည်ပေးခဲ့တဲ့အတွက်လည်းလေးနဲ့စွာကျေးဇူးတင်ရပါတယ်လို့လည်းကြေညာချက်မှာဖော်ပြထားတာပါ။ကမ္ဘာသဝန်ခန္ဓာကိုအင်္ဂါအစားထိုးကုသမှုလိုအပ်ချက်တွေအလွန်ကြီးမားနေပြီးတော့မတ်လအတွင်းကြောက်ကအစားထိုးဖို့စောင့်ဆိုင်နေတဲ့လူနာပေါင်း1400ကျော်ရှိတယ်လို့မက်ဆာချူးဆက်အထွေထွေယောဂါကုဆေးရုံးကပြောပါတယ်။အစားထိုးကုသမှုအတွက်အသုံးပြုခဲ့တဲ့ဝက်ရဲကြောက်ကကိုတော့ eGenesis Massachusetts ဇီဝနည်းမြညာကုမ္ပဏီကထောက်ပံ့ပေးခဲ့တာဖြစ်ပြီးတော့အနည်းရှိတဲ့ဝက်မျိုးဗီဇတွေကိုဖယ်ရှားပြီးမှလူရဲ့မျိုးဗီဇတချို့ကိုထည့်သွင်းပြုပြင်ခဲ့တယ်လို့လည်းဆေးရုံးကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာတောက်ကြနေကရေကြီးမှုကြောင့်သေဆုံးသူ315ဦးနဲ့ထိခိုက်ဒဏ်ရာရသူက1600ရှိတယ်လို့အာဖဂန်အရာရှိတွေကသတင်းကနေနေမှာပြောပါရယ်ဘက်ကလန်အရက်ကရေကြီးမှုကြောင့်နောက်ဆုံးသေဆုံးသူဆင်ကိုဒုက္ခသည်များဆိုင်ရာဝန်ကြီးရုံးက X လူမှုကွန်ရက်မှာဖော်ပြတာပါမိုးသက်ထံပြီးတော့ရေကြီးမှုကြောင့်အင်ဂျင်2600ကျော်အကြီးကျယ်ထိခိုက်ပျက်စီးခဲ့ရတယ်လို့လည်းပြောပါရယ်ထိခိုက်ပျက်စီးမှုကိုဆက်လက်ဆန်းစစ်နေပြီးတော့ပျက်စီးဆုံးရှုံးမှုပင်မပိုများလာနိုင်တယ်လို့လည်းပြောပါရယ်တချိန်တည်းမှာပဲအင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းမှာမိုးသည်ထမှုကြောင့်မီးတောင်ဆောင်တစ်ခုကမီးတောင်ချော်ရီအေးတွေနဲ့ရွှေနယ်တွေပြိုကျခဲ့တဲ့အတွက်လူ38ဦးထပ်မံသေဆုံးပြီးတရာစင်ကျော်ပျောက်ဆုံးနေတယ်လို့တာဝန်ရှိသူတွေကသတင်းကုန်တွေနဲ့မှပြောပါတယ်။မုတ်တုံမိုးသည်ထမှုကြောင့် Mount Marapi တောင်ပေါ်ကပြိုကျလာတဲ့ရွှေနယ်တွေနဲ့မီးတောင်ချော်ရီတွေဟာအနောက်ဆူမာထရာပြည်နယ်တွင်ကခရိုင်လေးခုတောင်ဆောင်ပေါ်ကကျေးရွာတွေကိုစနေနေ့ညတကောင်လောက်မှဖျက်ကျော်စီးဆင်းသွားတာပါ။အဲ့ဒီရေတွေနဲ့အတူလူတွေပါသွားပြီးတော့အိမ်နဲ့အဆောက်အုံတရာကျော်လဲပါသွားတယ်လို့အမျိုးသားသဘာဝဘေးဒဏ်စီမံခန့်ခွဲရေးအေဂျင်စီကပြောပါတယ
်ထိတ်တရောင်သတင်းတွေကိုနားလည်မှာချိန်ညာပေးကြတာပါအခုနိုင်ငံတကာသတင်းစောင့်ပေါက်ကိုမတင်ပြပြီးမှပြည်တွင်းတိုက်ပွဲသတင်းစောင့်ပေါက်ကိုတင်ပြချင်ပါတယ်မွန်ပြည်နယ်ဘင်းလင်းနဲ့သထုပ်မြို့ကြားကကျုံအိတ်တရာမေလ17ရက်နေ့မနေ့ကမိုင်းခွဲခံပြီးတဲ့နောက်စစ်ကောင်စီအမှတ်134အမြောက်တပ်ရင်းကကျေးရွာတွေကိုပစ်ခတ်တာကြောင့်အဝင်းကြီးကျေးရွာမှာလက်နက်ကြီးကြီးတွေကျပြီးဒေသခံရွာသားတို့တိုက်ဆုံခဲ့တဲ့အပြင်ထိခိုက်ဒဏ်ရာရရှိတာတွေလည်းရှိခဲ့ပါတယ်။ဒီသတင်းကို VOA သတင်းတော်မှအေးအေးမာကသတင်းပေးပို့ထားပါတယ်
။မွန်ပြည်နယ်ဘီးလင်းနဲ့ပထုံမြို့နယ်ကြားကကျုံအိတ်တကမေလ17ရက်နေ့မနေ့3နာရီကျော်ကမိုင်းခွဲခံရပြီးတဲ့နောက်မနေ့6နာရီကျော်အချိန်လောက်မှာတော့စစ်မှတ်314အမြောက်တပ်ရင်းကကြေးရွာတွေရှိတဲ့ဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။ဒီအတွက်ကြောင့်အဝင်းကြီးကြေးရွာကိုလက်နက်ကြီးကြီးစံတွေကျရောက်ပတ်ကွဲခဲ့ရမှာအသက်42နှစ်အရွယ်ကိုဇော်မင်းထွန်းနဲ့နော်မြတ်သိန်းတို့ဇနီးမောင်နှံတေဆုံးသွားခဲ့တယ်လို့ကလေးငယ်တွေပါဝင်လူလေးဦးလည်းထိခိုက်ဒဏ်ရာတွေရခဲ့တာပါ။ စ်ကောင်စီအနေနဲ့တိုက်ပွဲတွေဖြစ်တိုင်းမှာအရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လဲကရင်ငင်းရရဲ့အထောက်အကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကအခုလိုပြောပါတယ
်လက်ရှိပါတော့ဒီလိုပါလေဟိုထားခဲ့တယ်ဟိုအဆရေးပါပဲဒီလိုလားထားခဲ့တယ်ဆိုတာမရှိပါဘူးအဲ့ဒါကြောင့်ဒီလိုကတော့တန်းချက်ကတော့ဒီစစ်ကောင်စီကတော့အရဲသားတွေကိုပြစ်မှတ်ထားတဲ့အခါမျိုးကတော့အများဆုံးဖြစ်တယ်အများဆုံးကပုံမှန်လိုလိုပဲဖြစ်ပါတယ်
ပြင်းမျိုးသားစီယုံထိန်းချုပ်ရာတက်မဟာအသီးသီးမှလည်းတိုက်ပွဲတွေဖြစ်နေတယ်လို့တိုက်ပွဲတွေကြောင့်ဒေသခံတွေတိမ့်နေချီပြီးစစ်ဘေးရှောင်နေရတယ်လို့လည်းပြောပါဗျ။အဲ
ပွဲတော့များသောအစီတက်မဟာတက်မဟာကြောင့်လည်းတက်မဟာကြီးအဆောင်ပြန်ပေါ်လာပြီးဝန်ကြီးနယ်ပဲချန်မှုပြုနေကြတာဒီမှုပြုနေဒီလိုနဲ့ချန်နေတော့ပတ်သေးချင်းပဲ။နောက်ကျတော့တက်မဟာတော့ပေါ့တက်မဟာတော့ဘူဘူတိုင်းဆောင်ပြီးပြန်ချောင်းပါတော့ဆောက်ကြည့်လို့ဒီအကြီးပဲချောင်းမှရှိနေတယ်။ဒီကျွန်တော်တို့အံပေါ်ချောက်တယ်ကဲတဲ့ကျွန်တော်ကသမ္မာမြင့်ချင်တယ်။ဒါကြောင့်တမ္မာ6ပါ။တမ္မာ6တော့အခုဘက်လုံးမှာတော့ဒီပဲကိုရကျင်းထိုင်နေကြတယ်လို့ပြောရတော့မင်းသားမှာကြီးရတဲ့မင်းသားမှာဒီလိုတင်ရှိကြတာပေါ့
။အခုအဝင်းကြီးကျေးရွာဟာကရင်မျိုးသားစီယုံချင်းချုပ်ရာတထုံခရိုင်အတွင်းမှာရှိပြီးဒေသခံတွေသိဆုံးတာအသက်မပြည့်သေးတဲ့ကလေးငယ်2ဦးပါဝင်4ဦးထဏ်ရာရတာအိမ်နေပျက်စီးကုန်တာတွေဖြစ်ခဲ့တယ်လို့လည်းဒေသခံတွေကဆိုပါတယ်။စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေကတော့မွန်ပြည်နယ်ဘီးလင်းသထုံစတဲ့နေရာတွေမှာတိုက်ပွဲတွေဖြစ်နေပြီးကျုံအိတ်တရာမိုင်းခွဲခံရတာဟာ KNL PDF တေကြောင့်ဖြစ်တယ်ဆိုပြီးစစ်ကောင်စီကတော့ပြောဆိုထားပါတယ်ရှင
်အခုတော့နိုင်ငံတကာသတင်းစောင့်ပါကိုဆက်ချင်ပါတယ်သမ္မတဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရမ့်တို့ကြောင့်ရှင်ပြိုင်ကြတဲ့ American သမ္မတရွေးကောက်ပွဲမှာလွန်ခဲ့တဲ့၄နှစ်ကနေရှင်လို့ရှိရင်အာရှနယ်ဘောကအမေရိကန်မဲဆန္ဒရှင်နှစ်သန်းတိုးလာမယ်လို့ပူးသူတင်နာစင်တာကဖော်ပြပါတယ်။သူတို့ရဲ့မဲဆန္ဒတွေရရှိရေးအာရှຫນွယ်ဘွားအမေရိကန်လွှတ်တော်အမတ်တွေစူးစမ်းနေကြတဲ့အကြောင်း Scott Stans ကသတင်းပေးပို့ထားပါတယ်။မတ်သိန်ထိုက်ကပြောပြပေးမှာပါ။အ
ာရှຫນွယ်ဘွားအမေရိကန်တွေဟာအမေရိကန်မှာအမြန်ဆုံးတိုးပွားလာနေတဲ့မဲဆန္ဒရှင်တွေဖြစ်တယ်လို့ပူးသူတင်နာစင်တာကဖော်ပြပါတယ်။ဒါပေမဲ့နိုင်ငံရင်းမှာတော့သူတို့ချာမှာကွဲပြားခြားနာပါတယ်။Christine Chan ဟာဆိုရင်ပါတီဆွဲကင်းတဲ့အဖွဲ့အစည်း Asian Pacific Islander American Boat အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဖြစ်ပါတယ
် So typically
အစင်လာအဖြစ်တော့အိန္ဒိယနဲ့ဂျပန်မဲဆန္ဒရှင်တွေကဒီမိုကရက်ကိုအများစုထောက်ခံကြသူတွေဖြစ်ပါတယ် Vietnam မဲဆန္ဒရှင်တွေကတော့ Republican တွေများပါတယ်ယခုခါမှာတော့တရုတ်နယ်ပွား American တွေကဒီမိုကရက်ထောက်ခံသူတွေအဖြစ်ကနေတတိပုဂ္ဂလတွေအဖြစ်ပြောလာသူတွေများလာနေပါပြီဒါဆိုရင်နိုင်ငံရေးပါတီတွေကထိတိယောက်ထိတွေ့မှုမရှိတာ။နောက်စီယုံရေးလှုပ်ရှားရေးအဖွဲ့တွေအနေနဲ့လည်းသူတို့ရည်တည်ချက်နဲ့အကြောင်းအရာကိစ္စတွေကိုတေချာရှင်းမပြနိုင်ကြတဲ့အချက်ကိုပြသနေတာဖြစ်ပါတယ်
။ Republican လွှတ်တော်အမတ် Michelle Stee ကတော့တောင်ကိုရီးယားမှာမွေပြီးဂျပန်မှာကြီးပြင်းခဲ့သူပါ။သူမှကိုစားပြုတဲ့ California ပြည်နယ် Orange County ဟာဆိုရင် BNN နယ်ပွား American လူမှုအတိုင်းအဝိုင်းအများစုရှိရာဖြစ်ပြီးသူမရဲ့ website မှာ BNN ဘာသာစကားနဲ့လေဖော်ပြထားတာပါ
You just go out there each
လူမှုအတိုင်းအဝိုင်းတစ်ခုချင်းစီကိုသွားပြီးတော့ထိတွေ့ဆက်ဆံတဲ့နေရာမှာနှီးလန်းတွေကမတူကြပါဘူး BNN လူမှုအတိုင်းအဝိုင်းအတွက်ဆိုရင်ကျမက BNN ဝတ်စုံ5စုံရှိပြီးတော့သူတို့ဝတ်စုံကိုဝတ်ပါတယ်ဖိလစ်ပိုင်လူမှုအတိုင်းအဝိုင်းကိုသွားရင်လည်းသူတို့ဝတ်စုံကိုဝတ်တာပေါ့ဒါတွေကိုလောက်တော့သူတို့အနေနဲ့လည်းသူတို့နဲ့တသားတည်းဖြစ်တယ်လို့ရှုမြင်ကြပါတယ်
ပြီးခဲ့တဲ့နှစ်နှစ်ရွေးကောက်ပွဲကာလကအိမ်ပေါင်း39,000ကျော်ကိုသူမနဲ့အတူထောက်ခံသူတွေတအိမ်တက်ဆင်းစီယုံရေးဆင်းခဲ့ကြတယ်လို့ပြောပါတယ
် That's the way you reach out
ဟာအာရှနယ်ပွားအမေရိကန်လူမှုအတိုင်းအဝိုင်းနဲ့ထိတွေ့ဆက်ဆံတဲ့နီးလန်းပါပဲအားလုံးကတော့အတူတူပါပဲကျမရဲ့ရွေးကောက်ခံနေမြင်မှာဆိုရင်ဘာသာစကား9မျိုးပြောကြပေမဲ့လည်းသူတို့ပြောကြတာတွေကတော့တူကြပါပဲ
စာရိုက်ကနေမဲထဲသူနဲ့ဂျူတင်မဲထဲသူ80ရာခိုင်နှုန်းရှိတဲ့အာရှຫນွယ်ဘွားမဲဆန္ဒရှင်တွေအတွက်တော့အင်တန်ရာရောက်စီယုံရေးကအထူးပဲအရေးကြီးတယ်လို့ချမ်းကလည်းပြောပါတယ
် It's because when you have a mail in ballot
စာရိုက်ကနေမဲထဲတဲ့အခါမှာကိုယ့်ရဲ့မိဖို့ခံစပွဲမှာမိသားစုတွေမိတ်ဆွေတွေနဲ့ထိုင်ပြီးတော့အကြောင်းကိစ္စတွေကိုယ်စလဲလောင်းတွေအကြောင်းကိုဆွေးနွေးနိုင်တယ်လို့ဘာဖြစ်အားမှမရှိပဲဘာသာပြန်အကူအညီလည်းရနိုင်ပြီးဘာအတွက်မဲထဲမလဲဆိုတာကိုလည်းစဉ်းစားနိုင်ပါတယ်
အရေးပါတဲ့ Republican တွေက အာရှနွေဘွားအမေရိကန်မဲဆန္ဒရှင်တွေကိုဥတီလာတဲ့ကိစ္စဟာနယူးယောက်ပြည်နယ်ကွင်းစ်မဲဆန္ဒနယ်ကိုစားပြုလွှတ်တော်အမတ်ဂရစ်မင်းအတွက်စိုးရိမ်စရာဖြစ်လာပါတယ
် Well I think there's been an increased sense of urgency
Republican Party ကကိုယ်စားလှယ်လောင်းတချို့ကဘာသာစကားမျိုးစုံနဲ့စီယုံရင်လှုပ်လာတဲ့ပုံစံကြောင့်ဒီကိစ္စကအရေးပေါ်ဖြစ်လာပြီလို့ကျွန်မထင်ပါတယ်ဒါကြောင့်လဲကျမတို့ဒီမိုကရက်ခေါင်းဆောင်တွေနဲ့ကိုယ်စားလှယ်လောင်းတွေကိုထပ်ပြီးတော့နှောင့်နှေးနေလို့မရတော့ဘူးဆိုပြီးတော့တိုက်တွန်းနေတာပါဘယ်ပါတီကသူတို့အတွက်ရည်တည်တယ်လဲသူတို့စံတန်ဖိုးတွေကိုကိုးစားပြုတယ်လဲဆိုတာကိုအတိပေးနိုင်ရဲ့အတွက်ထိတွေ့စည်းရုံးနိုင်အောင်အသေးအချာလုပ်ဖို့လိုအပ်ပါတယ
်ဆန်ဒရာချိုင်ကတော့ Min Kaung Center for Community Action ရဲ့ပြည်သူလှုပ်ရှားမှုဆိုင်ရာညွှန်ကြားရေးမှူးဖြစ်ပါတယ
် We work on it year after year
အရှာနွေဘွားအမေရိကန်ရွှေ့ပြောင်းတွေလုံသားအလွှာလူမှုတိုင်ဝမ်တွေအတွက်နိုင်ငံရေးအင်အားတိစောက်ရေးကိုနှစ်နဲ့ချီးပြီးတော့ဆောင်ရွက်နေတာဖြစ်ပေမဲ့လို့အထူးသဖြင့်ကတော့အလွန်အန္တရာယ်ကြီးတဲ့2024ရွေးကောက်ပွဲအတွက်ပါဒီနှစ်မှာကျမတို့အားလုံးအတွက်ပိုးပြီးတော့ကြီးကျယ်ခမ်းနားတဲ့အနာဂတ်တိစောက်ရေးမှာကိုယ့်ရဲ့စွမ်းအားကိုအသုံးချရေးနားလည်သဘောပေါက်လာကြဖို့အတွက်ကျမတို့ရဲ့လူမှုတိုင်ဝမ်တွေကိုစော်အော်စီယုံရမယ်အချိန်ကောင်းလေးဖြစ်ပါတယ်ရှင်
ဒီနှစ်နိုဝင်ဘာလမှာအာရှနယ်ဘွားအမေရိကန်15သန်းမဲပေးခွင့်ရှိလာမယ်လို့ဖြူသုတေသနစင်တာကဖော်ပြပါတယ်။ဒီတဲ့ကထက်ဝက်ဂျိုဟာဆိုရင်ကယ်လီဖိုးနီးယား၊နယူးယောက်၊တက်ဆက်၊ဟာဝိုင်နဲ့နယူးဂျာစီစတဲ့ပြည်နယ်၅ခုမှာနေထိုင်နေကြပါတယ်ရှင
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ခုတော့ပတ်စံစီစဉ်တွေကိုစတင်ပါတော့မယ်။ကမ္ဘာပြမမီဒီယာမြင်ကွင်းကိုမတင်ပြမီမှာຫນွေဦးတော်လန်ရေးမှာတစ်ဖက်တလန်းကပေါဝင်နေကြတဲ့အမှုပညာရှင်တွေကသူတို့တေးတချင်းတွေဟာပြည်သူတွေရဲ့စိတ်ဓာတ်ခွန်အားမြင့်နေစေတယ်လို့ view ကိုပြောလိုက်တဲ့အကြောင်းတိဆက်ချင်ပါတယ်။အာဏာသိမ်းတာကိုဆန့်ကျင်တဲ့ပုံစံတစ်ခုဖြစ်အမှုပညာရဲ့ထိရောက်မှုအတိုင်းအတာနဲ့ပတ်သက်လို့ပြည်ပရောက်အမှုပညာရှင်တချို့ကိုမတ်အင်ဂျင်နီယာကမေးမြန်းတိဆက်ထားပါတယ်ခင်ဗျာ။
ကျွန်တော်တို့ကိုယ်တိုင်ကလည်းဒီတော်လန်ရေးမှာပါခဲ့တာဘိတ်မှာပါခဲ့ကြဟိုအိမ်ပြန်အေးရဖန်ခံရတာတွေလည်းရှိခဲ့ကြကြုံခဲ့ရခုတော့မှကျွန်တော်လည်းလူဖြစ်ခဲ့ကြတယ်ဆိုတော့ဒီကဆက်အိမ်ကဒီတာဖားနေအောင်ပေါ့နော်ဟိုကျွန်တော်စောစောအဲ့လိုလာရိုက်ဖို့သာဒီရှိတာဖားနေအောင်ဘီကဖန်ဖေးကိုဖန်သွားတယ်နိုင်ငံရေးလို့တမီးလေးပဲကျန်တယ်တမီးလေးကလည်းသူတက်နိုင်တဲ့ဘက်ကနေမှလို့ပုံတာနဲ့ပါနဲ့လုံဝင်ကနေမှဟိုကျွန်တော်တို့ဆိုလည်းအဲ့လိုမျိုးပြည်တွင်းထဲမှာရှိတုံးကဆိုလည်းညာညာဆိုကားလန်ကြရင်ဟိုဟိုလန့်တော့ကိုအိမ်ရှိမှာကားရရင်ကိုပဲဟိုကိုအိမ်ပုံးအိမ်နေတဲ့နေရာမှာကားရရင်ကားလမ်းထဲကိုကားဝင်လာရင်ပဲညညဆိုလို့ရှိရင်အိမ်မရတော့ဘူးအဲ့လိုမျိုးဖြစ်ခဲ့တာဟုတ်အဲအဲ့လိုမျိုးပဲပုံစံလေးနဲ့တွားခဲ့တာဟုတ်တူတူတမီးလေးကသူတယောက်တည်းရှိရဲအဲတမီးလေးကိုလည်းစိတ်ကြမချဘူးဒီလိုမျိုးပြန်အားပေးတဲ့ပုံစံတော့ဟာနှစ်ယောက်ပြန်အားပေးတဲ့ပုံစံဒါပေမဲ့ကျွန်တော်ကအဲ့မှာဖြစ်တာကဒီဒီဂျဲအနေနဲ့ဟိုလာဖမ်းတဲ့ပုံစံတွေပါလေအဲလက်ထိပ်တွေပါလေလက်ရှိမရရိုက်လို့မရတော့အဲ့အဲ့အဲ့ဟိုတော့ခန်းဟိုတော့ဟိုဘယ်လိုပြောမလဲခြံထားခဲ့လိုက်ရအောင်ရှိရလေးနဲ့ပဲဖန်တီးပြီးရိုက်လိုက်ရအောင်။နောက်ကြီးကြတော့လေအဲ့တချင်းဆိုတဲ့ကလေးမလေးကလည်း14နှစ်လောက်ပဲရှိသေးတယ်။သူ့ကိုလည်းဟိုတခြားဟိုကျွန်တော်အဲ့ကလေးတန်လေးလိုချင်လို့မို့လိုက်ရှာပြီးတော့အဲ့လိုကလေးမလေးအဲ့ကလေးမလေးကလည်းစူပေးတာတနေရာကအဲ့ကြတော့သူကကိုယ်တိုင်အသေးဆောင်လို့မရ၊မျက်နှာပြလို့မရဘူး၊မျက်နှာပြလို့ရတယ်ကလေးမလေးပြရတယ်။တခြားကူညီတောင်းပြီးတော့အဲ့တခြားပြန်ပေါင်းပြီးရိုက်ကြည့်ရခုတွေ့နဲ့ထိုးထွက်ဆိုးကောင်းနေမြဝေရှင်းနဲ့မောင်ရှံကိုချိုးဖြတ်တိုးတက်တက်ခေတစ်ခုတွေ့မင်းတို့ပေးမဲ့မျိုးဆက်လူခွင့်ရပြည့်ပြည့်စုံနဲ့ဖမ်းနိုင်ရောက်တဲ့ချိုးဆက်စိတ်ချက်တွေချနေသလားအေးဆက်တဲ့ဘွားတွေကများပေးဆက်ဖို့ခါနေကြရအိမ်မက်တွေချနေပါပါခေဆက်ဆက်ပြားတွေပါချရှေ့စေရမယ်ညတွေကများငါတို့အားလုံးတူရှိနေပြီမက်ဖြန်တိုင်းကစနေပါပါ
ကောင်းနေမျိုးတို့ဖန်တီးတဲ့ဟာတွေဆိုရင်ဒါအခုလက်ရှိဆရာနာသိမ့်ပြီးနောက်ပိုင်းရင်ဆိုင်နေရတဲ့လူမှုအခြေအနေတွေအရင်တည်းကလည်းအတူတမင်ဆရာနာရှင်အောက်မှာဖြတ်တန်းခဲ့ရတဲ့လူငယ်တွေရင်ဆိုင်နေရတဲ့အခြေအနေဆိုတော့ဒါတွေကိုတင်ဆက်တဲ့ခါမှာရောဒီလူထုရဲ့တုံ့ပြန်ချက်တွေဒါအဲ့လိုပေါ့နော်အဲ့ဒါတွေရောဘယ်လိုတွေ့ရလဲရှင
်ပြီးရတယ်ဟိုတွေ့ရတယ်ဆိုတော့ကျွန်တော်တို့လည်းအဲ့လိုမျိုးပေါ့နော်ဘုဒ္ဓဟာလေးစိတ်ကြကြသွားတာမျိုးခဏခဏဖြစ်တယ်ဟိုစိတ်ကြကြသွားတာမျိုးဟာဟိုကိုရောမှာဟိုဒီဘက်မှာလည်းကိုပုံဝင်ချင်မှာလည်းကြုံရတယ်ဆိုစီရီယန်နေဆိုလို့ရှိရင်လည်းစိတ်ကြကြပြီးတော့ဟို ဟိုစူဆိုင်းလုပ်မယ်ဒီဖြစ်သွားတဲ့ခါနှစ်ဦးလောက်ကိုကြုံပြီးလေကိုယ်ကိုတက်တည်မယ်ဆိုတာဒီကိုယ်တွေလည်းအဲ့လောက်ကြီးမဖြစ်ပြင်မယ်အဲ့လောက်နေပါဒီဟိုတစ်ခါလေးလည်းကြုံရတယ်ပေါ့နော်ခက်ခဲနေရင်ဆိုင်ရတာမျိုးဟိုကိုပေါင်ဝင်ကျွန်မဖြစ်နေတဲ့ခံစားချက်တွေပေါ်မှာမူတည်ပြီးဖြစ်ရတာမျိုးတွေနဲ့အဲ့လိုကြုံခဲ့ရတဲ့ခါမျိုးမှာဥမာတော်လိုင်းရဲ့တခြင်းတွေသူများတခြင်းတွေကိုနားထောင်လိုက်လို့ရှိရင်ပြောရတော့မှရဟိုဘယ်လိုပြောရမလဲဒီအစားမဝင်တော့တဲ့လူနာတယောက်ကိုအားစီကျူးလိုက်ရတယ်လို့ပဲကြောစီသွန်းလိုက်ရတယ်လို့ပဲပြန်ပြီးနလန်ပြန်ထူလာတယ်လို့လိုအားဒီတော်လိုင်းအားဖြစ်စီမဲ့ခွန်အားဖြစ်စီမဲ့တခြင်းကိုဟိုနားထောင်လိုက်လိုက်ရတယ်ခုလဲဒါသူတို့လဲအဲ့လိုမျိုးဟိုဖြစ်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဘောမဆောက်ကြရတော့ကျွန်တော်တို့ကအဓိကတော့ဟိုအာနန္ဒိန်ပြည်ရဲ့နောက်ပိုင်းမှာ6ရက်နေလောက်ကကျွန်တော်တို့စထွက်တာဟုတ်စထွက်တော့အဓိကတော့ဝင်မှုနိုင်ကြီးပေါ့နော်ကျွန်တော်တို့ဟိုဒီဘောကလူစုကောင်းကောင်းလို့တော့တနိုင်ငံလုံးဒီဘောလောက်ကအုံချစ်ချက်ဖြစ်သွားတယ်သူနဲ့ဟိုစဖတ်ဖို့တိုင်ပင်ခဲ့ကြတဲ့အချိန်မှာလဲပြောရတော့ကြောက်တော့ကြောက်တယ်ဗျာဟိုကြောက်ကြောက်နဲ့ဟိုရဲတိုးပြီးတော့ကျွန်တော်တို့ဟိုစထွက်ခဲ့ကြတယ်ပေါ့အဲ့မှာတော့အရင်ကုံဆုံးပဲနောက်တီးရမှာတော့မထင်မှတ်ထားပဲဟိုကျွန်တော်တို့ကအဲ့လောက်ကြီးလူလူပါလာလိမ့်မယ်လို့လည်းထင်မှတ်အောင်လေနောက်ရက်ဒီကြတော့အာတမျိုးလုံးကြီးွားလောက်ကျွန်တော်တို့နောက်မှထွက်လာတယ်အဓိကအဲ့ဒီဝင်မနိုင်လို့လည်းတွဲလုပ်ခဲ့ရတဲ့ခါမျိုးအဲ့ဒါသတ်မှတ်ရတာအဲ့နောက်တစ်ခုကကြတော့ဟိုကျွန်တော်တို့ဘုံကြီးကျောင်းမှာဟိုစထွက်မယ်ဆိုပြီးတော့ဟိုနောက်ရက်မှာဝိုင်းခံရတော့အဲ့လိုမျိုးပဲဝင်ဝင်ချင်းဆိုကျွန်တော်တို့အုတ်တိုင်းနေမှာဒီဘက်ကိုချပြီးတော့ဟိုကဲထိုးရတဲ့ခါမျိုးတွေပေါ့ဗျာအဲ့ဒါတွေကတော့သတ်မှတ်ရရပါဘယ်ချိန်မှာကြတော့ကျွန်တော်တို့ကကြဘယ်လိုပြောမလဲစိတ်သက်စစ်စင်ရေးပုံစံမျိုးနဲ့တွားနေရတာပေါ့နော်ဥပမာရန်သူကိုစိတ်သက်ထွေပါသွားအောင်ရန်သူတွေစိတ်သက်လျော့ရအောင်ကိုယ့်ရဲ့ဟိုရဲဘော်ရဲဘက်တွေစိတ်သက်ခွန်အားပြန်ဖြစ်လာအောင်ဟိုစိတ်သက်ခွန်အားတွေတိုးပွားလာအောင်ဒါမျိုးပြန်ပေးနေရတဲ့စိတ်သက်စစ်စင်ရေးပုံစံမျိုးနဲ့ကျွန်တော်တို့ကတွားနေရတာအဲ့တော့ဗျာဟိုနိုင်ရနိုင်ရဟိုနုပညာလေးနဲ့လည်းတွားရတယ်တခါလေးသရောစာလေးနဲ့လည်းတွားရတယ်တခါလေးကြောက်လည်းပုံစံမျိုးမျိုးနဲ့အဲ့လိုတွားနေရတဲ့ပုံစံမျိုးတွေတော့ဟိုနဲ့ဖန်တီးနေရတော့အဓိကကတော့ကျွန်တော်တို့ဟိုစိတ်သက်စစ်စင်ရေးပါခုနနှစ်ချက်ပါပဲရန်သူကိုလည်းစိတ်သက်ထွေပြသွားအောင်ရကိုယ့်ရဲ့ရဲဘော်ရဲဘက်တွေလည်းဟိုစိတ်ခွန်အားတွေကြမတော့အောင်ပြည်တွင်းကဟိုပြည်သူတွေလည်းစိတ်သက်ကြမတော့အောင်ပေးနေရတဲ့စိတ်သက်စစ်စင်ရေးပါ
တမိုင်းကောင်းဘူးကကျွန်တော်ဟိုကျွန်တော်ပွဲတိုင်းမှာလည်းဆိုဖြစ်နေတော့ဒီဘက်ကိုရောက်လာတဲ့အချိန်မှာလူတော်များများလည်းဟိုပွဲတိုင်းလိုလိုမှာဟိုကောင်းတဲ့ feedback လေးရတယ်ဆိုတော့ဟိုပို့ပြီးတော့ energetic ဖြစ်တယ်ဆိုတာတွေ့ရပြီးတော့ဒီတမိုင်းကောင်းဘူးရဲ့အဓိကဟိုရည်ရွယ်ချက်ကတော့ဟိုဒီကျွန်တော်တို့တိုက်ပွဲဝင်နေကြတဲ့ဂျဲဘော်တွေတွက်ပေါ်တော့ခက်ဆက်ဆက်တိုက်ပွဲဝင်ကြတဲ့ဂျဲဘော်တွေတွက်လို့ပြောတယ်ပူမလိုက်မယ်ခင်ဘာကြောင့်လဲဆိုဒီချင်းကတကယ်တော့ကျွန်တော်တို့ကျွန်တော်ရုပ်ရှင်ကားကြီးတစ်ခုအတွက်ကျွန်တော်ရေးခဲ့တာဖြစ်တယ်ပေါ့ဒီရုပ်ရှင်ကားမထွက်လာတဲ့ရုပ်ရှင်ကားကြီးအတွက်ရေးခဲ့တာဒါပေမဲ့အဲ့ဒီချင်းကစာသားတွေအကုန်လုံးကလည်းဒီလက်ရှိတော်လိုင်းကြီးမှာဟိုတကယ်ကိုထဲထဲဝင်ဝင်လာတယ်ပေါ့နော်ကျွန်တော်တို့တက်တယ်ကိုဝင်လာတဲ့အချင်းဖြစ်လာတဲ့အခါကျတော့ကျွန်တော်ဒီချင်းကိုအများကြီးပေါ်ပြပြီးဆိုဖြစ်နေတာဖြစ်ပါတယ်လို့ပေါ့အနုပညာလှုပ်ဆိုတာကဆောရဲကဒီစိတ်ပိုင်းဆိုင်ရာဟောပေးရတဲ့အလုပ်ဖြစ်တယ်လို့ပဲယူဆရတယ်ပေါ့နော်ဆိုတော့ဟိုအနုပညာဆိုတာကတော့ဒီဟို physically ဆိုတော့ mentally ဘိုင်းကိုကျွန်တော်တို့ကပို့တော့အားပြုပြီးတော့လုပ်ရတဲ့အလုပ်ဖြစ်တယ်ဆိုတော့ဟိုကျွန်တော်တို့ဒီအတွင်းထဲရတယ်ပြီးတော့လာတဲ့အရာတွေဖြစ်တဲ့အခါကျတော့နှလုံးသားကိုကျွန်တော်တို့အစာပေးရတဲ့အခါမျိုးဖြစ်တယ်ဆိုတော့ကျွန်တော်ကအစောကတည်းကဆရာဖြစ်တဲ့အတွက်ကြောင့်မလို့ဒီမှာဒီတော်လည်းကာလာတခြားလုပ်နေဒီတော်လည်းနဲ့ပတ်သက်တဲ့သင်တွေကြီးရင်ပြောဒီဒီနေရာနဲ့ကျွန်တော်မျှဝေပြီးတော့ဒီဟိုစိတ်တက်ကြွဖို့ဟိုလမ်းဆောင်ဖို့ဒါတွေကကျွန်တော်တို့လုပ်ရတဲ့အပိုင်းဖြစ်တယ်ပေါ့တော့
ဒီကိုလင်းချက်ကဟိုဒေါက်ဆန်းစုကြည်အစိုးရလက်ထက်မှာတော့ကလေတကယ်ဟိုနိုင်ငံတော်နိုင်ငံတော်ဒီဟိုဟာပွဲတွေပေါ့လေပွဲတွေနဲ့ပတ်သက်ပြီးတော့အဲ့ဒီမှာဟိုဒီ composer တဦးနေနဲ့ဒီတချင်းနေဖန်တီးထုတ်ခဲ့တာတွေလည်းရှိတယ်ဆိုတော့အခုတခါအနာသိမ့်ပြီးနောက်ပိုင်းဒီလိုတမိုင်းကောင်းဖို့ဆိုတော့ဒီလိုတော်လိုင်းရေးတချင်းလိုမျိုးဟာမျိုးလည်းဟိုဖန်တီးခဲ့တာရှိရခါကြအဲ့ဒီမှာဘလို့ကွာချလဲရှင
်ကွာတော့ဗျာအများကြီးကွာတော့ဗောနော်ဒီမိုကရေစီနဲ့တော်လိုင်းရေးကွာချသလိုကွာချတော့ကျွန်တော်တို့ဒီမိုကရေစီကဏ္ဍတော့ကတော့ဒီမိုကရေစီဆိုတော့ကောင်းစင်အောင်မှာကျွန်တော်တို့အလုပ်လုပ်ကြတာဖြစ်တယ်ဆိုတော့တော်လည်းရေးမှာတော့ဒီမိုကရေစီနဲ့မတူတော့တာရှိကျွန်တော်တို့ဒီမိတ်ဆွေတွေအကြောင်းမှာအမြဲတမ်းလို့ကျွန်တော်တို့ပြောခဲ့ရတယ်တော်လည်းရေးဆိုတာကတော့တော်လည်းပုံစံနဲ့သွားရတာရှိပို့ပြီးတော့ကျွန်တော်တို့မမထန်ထန်ထက်ခတ်ထန်ထန်နဲ့သွားရတာရှိတယ်ဘောကမပေးရတယ်အများကြီးရှိတယ်ဟောပြီးတော့ဟောပို့ပြီးတော့ကြမ်းတမ်းတယ်ပေါ့နော်ဒီမိုကရေစီကတော့ဒီမိုကရေစီကာလမှာတော့တကယ်တော့ကျွန်တော်တို့ပို့ပြီးတော့ပြောပြပြောင်းပြောင်းနဲ့ကျွန်တော်တို့တယောက်နဲ့တယောက်ဟိုစကားအဖြစ်ပြောလို့ရတယ်ဒါပေမဲ့တော်လည်းရေးမှာစကားအဖြစ်ပြောလို့မရတယ်ရှိတယ်ဆိုတော့ကျွန်တော်တို့အဲ့ဒီကာလတွေရဲ့ကြမ်းတမ်းမှုတွေကဒီသချင်းနေမှာပဲဖြစ်ဖြစ်ကျွန်တော်တို့စိတ်ပိုင်းဆိုင်ရာမှာပဲဖြစ်ဖြစ်အများကြီးအပြောင်းလဲရှိပါတယ်ဆိုတော့ကျွန်တော်လည်းအခုဒီထဲမှာပဲကျွန်တော်လည်းဒီတော်လိုင်းကာလတွေမှာကျင်လည်နေတာဖြစ်တဲ့တော့ကျွန်တော်တို့ဆိုလို့ရှိရင်လည်းအပြောင်းလဲအများကြီးလွန်ခဲ့တဲ့လပိုင်းတွေတော့တွေ့ပါပဲဟိုကိုလိုလင်းရဲ့ပွဲကိုကျွန်တော်အားလုံးတွေ့ကြမှာဖြစ်တယ်ပေါ့ဆိုတော့အဲ့ဒီတော်လိုင်းထဲမှာရှိရသူ့ရဲ့ဟိုဒီသချင်းနေရဲ့ရတာတခုပုံစံတစ်ခုနဲ့သူပေါ်လာရှိသူအရင်တော့ရှိုးပွဲပုံစံသူ့ပုံစံတစ်မျိုးနဲ့သွားတာဖြစ်တယ်ဒီနေ့ဒါပဲပေါ်လာတဲ့ပုံစံဒါပဲရတာချင်းရတော့မတူ
ဒီရံပုံဝင်ရှာရဲဆိုတဲ့အချိန်မှာအလူတွေထဲကြပါပါဝင်ကြပါသူပြောလဲပြည်သူတွေကသူတအားတည်းရရတော့ဒီနောက်ကွယ်နေသူပေါ့နော်ပါဝင်နေကြတာပေါ့ကွနော်ဒါပေမဲ့ညီမတို့ကျတော့ဒီအမှုပညာဘိုင်းဒီနဲ့ဖြိုပြီးပွဲလေးလုပ်ပေးတဲ့အချိန်မှာကြည့်ရတဲ့ဒီတော်လိုင်းရဲ့ဘက်တော်သားတွေရောပေါ့နော်ညီပြီးမှရှိနေတဲ့လူတွေရဲ့စိတ်ထဲမှာလဲသူတို့နဲ့အတူတူဒီစိတ်ကလုံးတဝရတဲ့နဲ့အတူတူပါဝင်လှူရှားနေတဲ့ဟာကိုသူတို့စိတ်ထဲမှာပို့ပြီးတော့မြင်ရတဲ့အချိန်မှာသူတို့စိတ်လဲပုံပြီးတော့အားရှိတာပေါ့နော်သူတို့အခုချိန်ဆိုလို့ရှိရင်သူတို့လူမျိုးပြမှာနေတဲ့လူတွေဆိုရင်အခက်ခဲအမျိုးစုံခံစားရတယ်လို့ညီမတို့တင်ကြားရတယ်လေကြားတယ်ညီမတို့ကအဲ့ဒီခက်ခဲရှိတဲ့နေရာကိုကိုယ်တိုင်တော့မသွားတွေ့နိုင်ပေမဲ့သူတို့နဲ့စိတ်တစ်ခုလည်းဖြစ်တယ်အင်္ဂါတစ်ခုလည်းဖြစ်တယ်လက်နာရင်ခြေထောက်နာတယ်ခြေထောက်နာလို့ရှိရင်ကောင်းတဲ့နာတယ်အတူတူနာတယ်ဆိုတဲ့အရာကိုလည်းပေါ်ပြပေးခြင်းနဲ့အတွက်ဒီဖြောပြင်းရေးတွေကိုလုတ်တဲ့အစီအစဉ်မှာလည်းညီမလည်းတတပါဝင်ခဲ့တာဖြစ်တယ
်ကိုတိုင်းကဒီအောင်မြင်ကြော်ကြားတဲ့အမှုပညာရှင်တော်အနေနဲ့ပေါ့နော်မြန်မာတွေရောတိုင်းသားတွေရောချင်းတွေရောဟိုအပိချင်းခံရတဲ့ခါမှာဒီလိုတိုင်းသားနဲ့မြန်မာဆိုတဲ့ဒီဟိုဆက်ဆံရေးမျိုးတွေပေါ့နော်တိုင်းသားဘသဘောထားတွေအဲကချင်းတွေဘက်ကလည်းမြန်မာတွေဘသဘောထားတခါမြန်မာတွေကလည်းကချင်းဘသဘောထားတွေပေါ့နော်ဒါမျိုးတွေနဲ့ပတ်သက်ပြီးတော့ဘလို့မြင်လဲရှင်
အဲအစတော့ပေါ့လို့ညီမလည်းငယ်တုန်းကတော့ဒီနိုင်ငံရေးနဲ့ပတ်သက်တာတော့ပေါ့လို့ဆိုရင်တစ်ထက်ဝင်တော့တိတ်နားမလည်ဘူးပေါ့နော်ဒီမိုကရေစီရရှိခြင်းနဲ့ဒါလို့အခွင့်အရေးရရှိခြင်းနဲ့အဲဖိနှိပ်ခံပြည်သူတွေရဲ့လွတ်မြောက်ခြင်းကိုခံစားခြင်းနဲ့တော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုလိုခြင်းနဲ့ဒီလောက်ကတော့တည်ခဲ့တယ်ဒါပေမဲ့တစ်ထက်ဝင်အရန်နဲ့နဲ့တဲ့တိုင်းရင်းသားတွေရဲ့ site ဘက်ကိုညီမအသိမတည်ခဲ့ဘူးဒါပေမဲ့အခုအချိန်မှာဗမာလူမျိုးတွေကကိုယ်ဗမာလူမျိုးအချင်းချင်းရဲ့တိတ်ဆက်ခြင်းကိုမြေပို့ပြီးခံစားနေရတဲ့အရာမျိုးမှမြင်ရတယ်ပေါ့နော်ဒါပေမဲ့ဒီဗမာလူမျိုးတွေကလည်းအခုအချိန်မှာအဲရာခိုင်နှုန်းအဖြစ်ပြောမှဆို80ရာခိုင်နှုန်းလောက်ကတိုင်းရင်းသားတွေရဲ့ဝန်ဆောင်နားလေတဲ့ဗမာလူမျိုးတွေဖြစ်သွားတဲ့အချိန်မှာစိတ်ကတစ်ခုလေးဖြစ်သွားတဲ့အချိန်မှာဒီအ ဒီမှာတော့တယောက်နဲ့တယောက်ဒီအကုန်မောင်တို့မဆိုတာအခုမှဒီအဲ့အရာတော့ခံစားကြရဒီမှာတော့နေနေ
ခုတော့ကမ္ဘာမြန်မာမီဒီယာပြင်ကွင်းကိုကြည့်ကြအောင်ပါမေလ3ရက်နေ့ကိုကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်ကုလသမဂ္ဂအဖွဲ့ကြီးကသတ်မှတ်ထားပါတယ်သတင်းလွတ်လပ်ခွင့်အရေးပါပုံကိုလူတွေပို့ပြီးသိစေဖို့သတင်းလွတ်လပ်ခွင့်ကိုလေးထားဖို့နဲ့အကာအကွယ်ပေးရမယ့်တာဝန်ရှိတယ်ဆိုတာအစိုးရတွေသတိထားမိစေဖို့အတွက်ဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့ကိုသတ်မှတ်ပြဋ္ဌာန်းပေးကြတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကရောဘယ်လိုရှိနေပါသလဲဒီကြောင့်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင့်ပါရှင်ပြည်သွင်းနိုင်ကတင်ပြထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကဒီစစ်ကောင်စီလက်အောက်ကမြန်မာနိုင်ငံရဲ့သတင်းမီဒီယာအခင်းအကျင်းအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမေလ3ရက်နေ့ဟာကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်သတင်းလွတ်လပ်ခွင့်အားပေးမြင့်တင်ရေးအတွက်ပြီးခဲ့တဲ့မေလ3ရက်နေ့မှာကမ္ဘာသတင်းလွတ်လပ်ခွင့်နေ့ကိုကမ္ဘာတစ်လွှားကျင်းပခဲ့ကြပါတယ်အဲ့ဒီလိုအချိန်မှာမြန်မာနိုင်ငံမှာတော့သတင်းသမား59ဦးနဲ့သတင်းမီဒီယာလုံသား3ဦးဟာစစ်ကောင်စီရဲ့အကျဉ်းထောင်တွေထဲမှာရောက်ရှိနေကြတယ်လို့2024ခုနှစ်နယ်စည်းမခြားသတင်းသမားများအဖွဲ့ RSF ရဲ့အစီရင်ခံစာအရသိရပါတယ်။ဒါအပြင်မြန်မာနိုင်ငံဟာသတင်းမီဒီယာသမားများအတွေ့ကမ္ဘာပေါ်မှာအန္တရာယ်အများဆုံး10နိုင်ငံထဲမှာတရုတ်၊မြောက်ကိုရီးယား၊အီရန်၊အာဖဂန်နစ္စတန်စတဲ့နိုင်ငံတွေနဲ့အတူပါဝင်နေပြီးသတင်းလွတ်လပ်ခွင့်အခြေအနေမှာလည်းဆိုးရွားနေပြီးနိုင်ငံ180နဲ့181မှာရှိနေတာတွေ့ရပါတယ်2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းသမား180ကျော်ဖမ်းဆီးခြင်းခံခဲ့ရပြီးအ ਨੇ ဆုံးသတင်းသမား5ဦးဟာစစ်ကောင်စီရဲ့တပ်ဖြတ်ခြင်းကိုခံခဲ့ရကာသတင်းမီဒီယာတရားစင်တဲ့မနေ့ထုတ်ဝေခွင့်ရပ်ဆိုင်းခြင်းခံခဲ့ရတယ်လို့သတင်းတွေကဆိုပါတယ်မြန်မာနိုင်ငံသတင်းစာတမိုင်းကစကြဲကရင်းတကိုလို့ဆိုရမလို့ပါပဲမြန်မာနိုင်ငံမှာပထမဆုံးစထုတ်ခဲ့တဲ့မော်လမြန်ခရိုနီကယ်သတင်းစာအက်ဒီတာမစ္စတာဟောက်ဟာအဲ့ဒီအချိန်ကအိန္ဒိယနဲ့မြန်မာနိုင်ငံကိုအုပ်ချုပ်နေတဲ့အရှေ့အိန္ဒိယကုမ္ပဏီအစိုးရကိုဝေဖန်ပြီးလို့ထောင်ဒဏ်တလားကျခဲ့ဘူးပါတယ်လို့ဆောင်းပါရှင်ဘူဘူကဗဇပ်ပိတ်ဥပဒေနဲ့သတင်းစာတိုက်တွေရိုက်ချိုးတဲ့ခေတ်သတင်းစာတလဲထောင်တလဲဆိုတဲ့ BBC မြန်မာပိုင်းဆောင်းပါမှာရေးသားထားပါတယ်မော်လမြန်ခရိုနီကယ်သတင်းစာကို1836ခုနှစ်ကထုတ်ဝေခဲ့တာဖြစ်လို့မြန်မာနိုင်ငံရဲ့သတင်းစာတက်တန်းဟာနှစ်ပေါင်း200နီးပါးရှိခဲ့ပြီဖြစ်ပါတယ်မေလ3ရက်နေ့ကိုကမ္ဘာသတင်းလွတ်လပ်ခွင့်နေ့အဖြစ်ကမ္ဘာကုလသမဂ္ဂအထွေထွေညီလာခံကြီးက1992ခုနှစ်မှာဆုံးဖြတ်သတ်မှတ်ပေးခဲ့တာဖြစ်ပါတယ်သတင်းလွတ်လပ်ခွင့်ရဲ့အရေးပါပုံကိုလူတွေပုံမသိရှိစေဖို့နဲ့ကုလသမဂ္ဂလူ့ခွင့်ရေးကြီးညာစာရန်အပိုက်19ပါလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုအစိုးရတွေအနေနဲ့အလေးထားဖို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုအစိုးရတွေအနေနဲ့အကာအကွယ်ပေးဖို့တာဝန်ရှိတယ်ဆိုတာကိုသတိပေးနိုင်ဖို့ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ကိုသတ်မှတ်ပြဋ္ဌာန်းခဲ့တာဖြစ်ကြောင်းသိရပါတယ်ကုလသမဂ္ဂအထွေထွေအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့သတင်းလွတ်လပ်မှုဟာရွေးချယ်စရာမဟုတ်ဘဲလိုအပ်ချက်တစ်ခုဖြစ်တယ်လို့2024မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာပြောကြားခဲ့ပါတယ်2024ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာထူးခြားတယ်လို့ဆိုနိုင်တာကတော့နိုင်ငံတကာလူ့အခွင့်အရေးနဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေစုပေါင်းပေးရတဲ့အာရှအတွက်သတင်းလွတ်လပ်ခွင့်ဆိုင်ရာလူ့အခွင့်အရေးစုကိုမြန်မာနိုင်ငံက Frontier မြန်မာသတင်းဌာနချီးမြှင့်ခြင်းခံရတာပဲဖြစ်ပါတယ်စုအမျိုးအစား9မျိုးပေးတဲ့အနေနဲ့ပြည်ပသတင်းကားခေါင်းစဉ်အောက်မှာမြန်မာနိုင်ငံအတွင်းဘာသာရေးလူနည်းစုတွေဖိနှိပ်ခံရတဲ့အခြေအနေတင်ပြတဲ့သတင်းနဲ့ Frontier မြန်မာချီးမြှင့်ခံခဲ့ရသလို Podcast ခေါင်းစဉ်အောက်မှာလဲ Frontier မြန်မာကတင်ဆက်တဲ့ဒုအတန်ထုတ်လွှင့်ချက်တစ်ခုဟာစုချီးမြှင့်ခြင်းခံခဲ့ရပါတယ်။ဒါအပြင်မြန်မာစစ်တပ်ကိုစန့်ကျင်တိုက်ပွဲဝင်နေတဲ့စစ်မြေပြင်ကအမျိုးသမီးတွေအကြောင်းရိုက်ကူးထားတဲ့ဓာတ်ပုံနဲ့ AFP သတင်းဌာနကလည်းဓာတ်ပုံစုရရှိခဲ့တာတွေ့ရပါတယ်။မြန်မာပိုင်းစီစဉ်ကလည်းကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာမြန်မာမီဒီယာတွေဘယ်လိုရပ်တည်နေသလဲဆိုတဲ့ခေါင်းစဉ်နဲ့အကြီးတန်းအယ်ဒီတာဦးကျော်စံသားက AR သတင်းဌာနအယ်ဒီတာချုပ်ကိုအောင်စောနဲ့ မျက်စိမှသတင်းဌာနမန်နေဂျင်းအယ်ဒီတာကိုစိန်ဝင်းတို့ကိုဆက်သွယ်မေးမြန်းတင်ဆက်ခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့သတင်းမီဒီယာအခင်းအကျင်းကိုဘယ်လိုမြင်ပါသလဲလို့မေးမြန်းတဲ့အခါ ARD အယ်ဒီတာချုပ်ကိုအောင်စောကမြန်မာနိုင်ငံထဲမှာကြံခဲ့တဲ့မီဒီယာတွေရှိတယ်။အဲ့ဒီမီဒီယာတွေကတော့စစ်တပ်ကထောက်ပံ့ထားတဲ့မီဒီယာတွေ၊စစ်တပ်ဘက်ကလိုက်တဲ့မီဒီယာတွေ၊စစ်တပ်ကမွေးထားတဲ့မီဒီယာတွေနဲ့ခရိုနီမွေးထားတဲ့မီဒီယာတွေမြန်မာနိုင်ငံထဲမှာကြံရစ်ခဲ့တယ်။အပြင်ထွက်လာတဲ့အထဲမှာတော့တကယ်လွတ်လပ်တဲ့ independent ဖြစ်တဲ့မီဒီယာ၊ NGO မီဒီယာ၊ဒီဘက်ကအစိုးရထိန်းချုပ်ထားတဲ့မီဒီယာ၊အတိုက်ခံမီဒီယာ၊တိုင်းရင်းသားမီဒီယာ၊မောက်ပီးစ်မီဒီယာတွေနဲ့ကို professional ကိုကြိုးစားလုပ်ကင်နေတဲ့မီဒီယာဆိုပြီးအသွင်သဏ္ဍာန်အမျိုးမျိုးရှိကြတာတွေ့ရတယ်လို့ဖြေပါတယ်။မြစီမကိုစိတ်ဝင်းကတော့ပြည်တွင်းမှာလွတ်လပ်တဲ့သတင်းမီဒီယာတွေနေလို့မရအောင်စစ်ကောင်စီကလုပ်တယ်။ editorial ရစစ်ကောင်စီကိုထောက်ခံသူ support လုပ်တဲ့သူတွေပဲကြံခဲ့တယ်လို့ရေးဘူးရအဖြစ်ပြောနိုင်ပါတယ်။ဒါပေမဲ့ပြည်တွင်းမှာလည်းအနည်းစုကလျှို့ဝှက်ပြီး low profile နဲ့နေပြီးသတင်းအလုပ်ဆက်လုပ်နေတဲ့သတင်းသူရဲကောင်းတွေထောင်နှခန်းနှင်းပြီးလုံနေတဲ့သတင်းသမားတွေလည်းရှိနေပါတယ်။ပြည်တွင်းမှာထောင်နှခန်းနှင်းပြီးလုံနေတဲ့သတင်းသမားတွေနဲ့ချိတ်ဆက်ပြီးကျွန်တော်တို့သတင်းတွေရှင်းသန်းအောင်ဆက်လုံနေဆက်ကြိုးစားနေရတာဖြစ်ပါတယ်လို့ဖြေကြားခဲ့ပါတယ်။ဒါကမီဒီယာဆိုတာဘယ်မှလိုက်ရဘူးလား။ကြားနေရမှာလား။မီဒီယာလွတ်လပ်ခွင့်ဆိုတာဘယ်လိုလဲဆိုတဲ့အကြောင်းအရာတွေကိုလည်းမေးမြန်းဆွေးနွေးခဲ့ကြပါတယ်။အေယာဗရီကိုအောင်စောကတော့မီဒီယာလွတ်လပ်ခွင့်ဟာအရေးကြီးကြောင်းဒီမိုကရေစီနဲ့ဖက်ဒရယ်လူချင်းရင်ရှင်သန်စေချင်ရင်မီဒီယာလွတ်လပ်ခွင့်ရှိဖို့မီဒီယာလွတ်လပ်ခွင့်ရှင်သန်ဖို့လိုအပ်ကြောင်းသူ့ယူဆကတော့မီဒီယာဟာပြည်သူကိုဆာဖ်လုပ်ဖို့သာဖြစ်ကြောင်းစစ်တပ်ကိုဆာဖ်လုပ်ဖို့မဟုတ်သလိုအတိုက်ခံကိုလည်းဆာဖ်လုပ်ဖို့မဟုတ်တဲ့အကြောင်းထို့အတူ NUG, KNU, KNL, Krony တို့ကိုဆာဖ်လုပ်ဖို့လည်းမဟုတ်တဲ့အကြောင်းပြောကြပါတယ်မြစီမကိုစိန်ဝင်းကတော့ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ဆိုတာဒင်းကားပြားတဲ့ပြားရဲ့ခေါင်းနဲ့ပန်းလို့ဖြစ်ကြောင်းဒီမိုကရေစီမရှိရင်သတင်းလွတ်လပ်ခွင့်မရှိနိုင်ကြောင်းထို့အတူသတင်းလွတ်လပ်ခွင့်မရှိရင်ဒီမိုကရေစီဆိုတာလည်းမရှိနိုင်ကြောင်းသတင်းသမားဟာမလိုရင်ထိုးချက်လိုရင်ပင့်ပေးလုပ်လို့မရကြောင်းသတင်းသမားဘယ်မလိုက်ရဘူးဆိုတာသူ့အနေနဲ့လက်မခံကြောင်းသတင်းမှာဘယ်လိုက်လို့မရဘူးဆိုတာမှန်ပေမဲ့ editorial မှာဘယ်ရှိတဲ့အကြောင်းပြည်သူတွေက credibility ဖြစ်တဲ့ယုံကြည်စိတ်ချရတဲ့သတင်းနဲ့သတင်းဌာနတွေကိုပိုဖတ်ကြပိုလက်ခံကြမှာဖြစ်တဲ့အကြောင်းဖြေကြားခဲ့ပါတယ်။ဦးကျော်စံတာကတော့အစိုးရတွေဟာပြည်သူတွေရဲ့အတန်းတွေကိုမီဒီယာတွေကတဆင့်ရရှိတဲ့ informed decision မျိုးဖြစ်ဖို့လိုတယ်။အဲ့ဒီအတွက်မီဒီယာလွတ်လပ်ခွင့်ဟာအရေးကြီးတယ်လို့ထောက်ပြထားပါတယ်။လက်တလောစစ်ကောင်စီအောက်မှာသတင်းလွတ်လပ်ခွင့်မရှိဘူးဆိုတာကတော့အထူးပြောဖို့လိုမယ်မထင်ပါဘူး။ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ဟာဒင်းကားပြားရဲ့ခေါင်းနဲ့ပန်းလိုပဲခွဲမရဘူးလို့ဆိုတဲ့အတွက်တရင်လွတ်လပ်မှုမရှိတဲ့စစ်ကောင်စီလက်အောက်မြန်မာနိုင်ငံမှာဒီမိုကရေစီမထွန်းကားနိုင်တယ်လို့ဖက်ဒရယ်ဆိုတာလည်းရှင်းသားနိုင်စရာမရှိကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ပြည်သူ့နိုင်ငံရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာအခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအလဲပါဒီဘက်မှာတော့တရုတ်မြန်မာဆက်ဆံရေးလူကြော်လူမော်တွေရဲ့အမြင်လေ့လာချက်နောက်ဆုံးအပိုင်းကိုကြားကြအောင်ပါဖြစ်ပါတယ်တရုတ်နိုင်ငံရဲ့ဒေတာတွင်ပေါင်းစည်းအစီအမံတွေနဲ့ပတ်သက်တဲ့အမြင်တွေကို ISP မြန်မာကတင်ပြထားပါတယ
်တရုတ်မြန်မာဆက်ဆံရေးပေါ်မြမလူကျော်လူမော်တွေရဲ့သဘောထားအမြင်တွေကိုအပိုင်၅ပိုင်းခွဲပြီး ISP မြန်မာကတင်ပြနေပါတယ်။အခုတစ်ပတ်တင်ပြမယ့်နောက်ဆုံးအပိုင်းမှာတော့တရုတ်နိုင်ငံရဲ့ဒေတာရင်းပေါင်းစည်းရေးအစီအမံတွေနဲ့ပတ်သက်တဲ့ယူဆချက်အမြင်တွေကိုစုစည်းထားပါတယ်။ဒေတာရင်းဘက်စုံပူးပေါင်းဆောင်ရွက်ရေးအစီအမံတစ်ခုဖြစ်တဲ့လန်ချမ်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးအစီအမံ LMC ကိုတော့အများစုကသိရှိကြပါတယ် LMC ဆိုတာကတရုတ်ဦးဆောင်တဲ့အစီအမံတစ်ခုဖြစ်ပြီးမဲခေါင်နိုင်ငံတွေကြားစီးပွားရေးလူမှုရေးနဲ့လုံခြုံရေးကဏ္ဍတွေကိုပူးပေါင်းဆောင်ရွက်နေကြတာပါစစ်တမ်းဖြေဆိုသူ58ရာခိုင်နှုန်းက LMC ကိုသိရှိကြပါတယ်ဒီအထဲမှာချင်းရှားကြော်ကြားသူတွေကအများဆုံးဖြစ်ပြီးတော့85ရာခိုင်နှုန်းအထိရှိပါတယ် မသိဘူးလို့ဖြေသူက41ရာခိုင်နှုန်းရှိပါတယ်မသိဘူးလို့ဖြေသူတွေထဲမှာပြည်သူ့ကာကွယ်ရေးတပ်ဒေသခံတပ်တွေကအများဆုံးဖြစ်ပြီး83ရာခိုင်နှုန်းရှိပါတယ် LMC ဟာပြည်တွင်းမှာရှိတဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုအကျိုးရှိစေမယ်လို့ရှုမြင်သူများပြားပါတယ်ဖြေဆိုသူအားလုံးရဲ့69ရာခိုင်နှုန်းကအဲ့ဒီလိုရှုမြင်ကြတာပါစစ်ကောင်စီကိုအကျိုးရှိစေမယ်လို့ရှုမြင်တာက52ရာခိုင်နှုန်းရှိပါတယ်အိမ်နီးချင်းနိုင်ငံတွေနဲ့ချိတ်ဆက်မှုအားကောင်းလာမယ်လို့လည်း60ရာခိုင်နှုန်းကယူဆပါတယ်စီယံဝဲတည်မှုကိုရှော့ချနိုင်မှာမဟုတ်ဘူးလို့လဲ43ရာခိုင်နှုန်းကရှုမြင်ကြပါတယ်တရုတ်နိုင်ငံကဥဆောင်ပြီးပြုလုပ်နေတဲ့ကမ္ဘာလုံးဆိုင်ရာလုံခြုံရေးအစီအမံ GSI ကိုမသိရှိသူများပြားလာပါတယ် GSI ဟာတရုတ်သမ္မတမစ္စတာရှီကျင့်ဖင်ရဲ့တတိယတက်တန်းမှာစတင်လာတဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုအစီအမံဖြစ်ပါတယ်စစ်တမ်းဖြေဆိုသူစုစုပေါင်းရဲ့84ရာခိုင်နှုန်းက GSI ကိုမသိရှိကြတာပါအရက်ဖက်အဖွဲ့အစည်းတွေရဲ့83ရာခိုင်နှုန်းနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့80ရာခိုင်နှုန်းကမသိဘူးလို့ဖြေခဲ့ကြပါတယ် GSI ကိုသိတယ်လို့ဖြေသူက25ရာခိုင်နှုန်းရှိပါတယ်သိတယ်လို့ဖြေသူတွေအထဲဒီသူကာကွယ်ရေးတပ်ဒေသခံတပ်တွေကအများဆုံးဖြစ်ပြီး45ရာခိုင်နှုန်းအထိရှိတာပ
ါ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
Telegram မှာက VOA ရဲ့အစီအစဉ်တွေကို YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။အခုလူမှုအမြင်တွေကိုနားထောင်ကြည့်ကြအောင်ပါ။မြမပြပပေးစာတွေကိုမအေးတန်တော်ကတင်ပြပြချပေးထားပါတယ
်။ဒီရေကင်းရှင်ပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်ရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။ VOA ဝိုင်းတော်သားများမင်္ဂလာပါ။တဲ့မှန်တွေတိရကြရလို့ VOA ဝိုင်းတော်သားညီကိုမောင်နှမတွေကိုကျေးဇူးဥပကရာတင်ပါတယ်။ဘေးပြာတွေဝေးကွာကြပါစေရှင်ဆိုပြီးတော့ချိုမာဆိုတဲ့တော်ရှင်ဆုတောင်းမြတ်တာပို့တာလာပါတယ်။ကျေးဇူးထူတင်ပါတယ်နော်။ခင်ဖြူလင်းဆိုတဲ့တော်ရှင်ကလည်း VOA ဝိုင်းတော်သားရဲ့အားလုံးကျန်းမာနေကောင်းကြပါစေဆိုပြီးတော့ဆုတောင်းပေးလာတာပါ။ကျေးဇူးပါရှင်။ဒီအစည်းအဝေးကိုနားဆင်ကြည့်ရှုပြီးတော့မေးလာတဲ့သောရှင်တယောက်ရဲ့စာကိုဖော်ပြပေးစီမှာလေခင်ဝင်ဖိလစ်ပိုင်ကပါဆိုတဲ့သောရှင်မှာ
ကျွန်တော်ကဖိလစ်ပိုင်မှာရောက်ရှိနေပြီးတော့အခြေချနေထိုင်နေတာ1994ခရဲကပါမေလ6ရက်နေ့ညသတင်းမှာပါတဲ့မတ်စုမြတ်မွန်ရဲ့ဆွေးနွေးကမ်းအမေရိကန်တပ်သားတစ်ကိစ္စကိုကျွန်တော်အထူးစိတ်ဝင်စားပါတယ်ကျွန်တော်မှာသားတယောက်ရှိပါတယ်သူကအခုနောက်ဆုံးနှစ်တက္ကနိုလော်ဂျီမှာပညာသင်ကြားနေပြီးလက်ရှိဖိလစ်ပိုင်နိုင်ငံမှာဖွင့်ထားတဲ့ Toyota ကားကုမ္ပဏီမှာအလုပ်လုပ်နေတာပါ။လာမယ့်ဇွန်လမှာအလုပ်လုပ်ရတဲ့ကာလပြီးပါမယ်။သူကကာရာတေ၊တိုက်ကွန်ဒို၊ရက်စလင်းအားကစားသမားပါ။အသောအစားမရှိ၊မိမလိုက်စားခြင်းမရှိပါဘူး။သူကစိတ်ဝင်စားနေတာကြားပါပြီ။အမေရိကမှာ Marine Navy ဖြစ်ဖြစ်စစ်သားဖြစ်ဖြစ်တက်တဲ့ပညာနဲ့ဝင်ရောက်လုပ်ကင်ပြီးဆက်လက်ပညာသင်ကျင်လို့နီလန်းရှာဖွေနေတာအထက်တန်းကျောင်းသားဘဝကလေးကပါ။ဖြစ်နိုင်မယ်ဆိုရင်ဖိလစ်ပိုင်နိုင်ငံသားမြန်မာသွေးကိုကူညီလမ်းပြပေးကြပါအောင်ခင်ဗျာကျေးဇူးတင်ပါတယ် VOA ရေ
ဟုတ်ကဲ့ပါဒီသောရှင်ကအမေရိကန်စစ်တပ်ထဲဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မေးလာတဲ့အတွက်ကြောင့်မလို့ဒီအစီအစဉ်ကိုတင်ဆက်ပေးတဲ့မဆုမြတ်မောင်ကသူမေးညံ့ထားတဲ့ဒီအမေရိကန်စစ်တပ်မှာလက်ရှိတပ်သားတစ်စုဆောင်ရေးတောင်းယူထားတဲ့ဥက္ကူကိုပိုင်ဆိုးကြော်ကိုမေးပေးထားပါတယ် ဥပပပိုင်းစိုးကျော်ကဒီတော်ရရှင်အခုကျမတို့စီကိုမေးလာပြီးစာရေးလာတဲ့တော်ရရှင်ဥခင်ဝင်းတည်ခြင်းမဲ့မိကုန်းလေးကိုဖြည့်ပေးထားပါရနော်
ဟုတ်ကဲ့ခင်ဗျာအမေရိကန်စစ်တပ်ထဲကိုဝင်မိုးဆိုရင်အခုလက်ရှိမှာလိုအပ်တာကတော့အနည်းဆုံးgreen card တောင်မဟုတ်ရင်နိုင်ငံသားဖြစ်ဖို့လိုတယ်ခင်ဗျာတကယ်လို့တချို့တခါလေကြာရင်ကိုရီးယားလိုဘာလို့မှအမေရိကန်စစ်သားစုဆောင်တဲ့တပ်တွေရှိတယ်ဒါပေမဲ့အဲ့တပ်တွေကကိုရီးယားမတာဝန်ကျနေတဲ့စစ်သားတွေရဲ့တာသမီတွေအတွက်ပဲခင်ဗျာအနည်းဆုံးသူတို့မှ green card တောင်မဟုတ်နိုင်ငံသားဖြစ်ဖို့တော့လိုတယ်ဝင်မိုးက
ဟုတ်အဲ့တော့အမေရိကန်နိုင်ငံသားမဟုတ်ဘူးနောက်တစ်ခါ green card မရှိဘူးဆိုရင်တော့အမေရိကန်စစ်တပ်ထဲကိုဝင်နိုင်ဖို့နည်းလမ်းမရှိဘူးပေါ့နော်
အခုလက်ရှိမှာတော့မရှိသေးဘူးခင်ဗျ
။ဒါကတော့မဆုမြတ်မွန်ဆက်သွယ်မေးမြန်းထားတဲ့သောရရှင်ကဒီအမေရိကန်ပြည်အောင်စုစစ်တပ်ထဲဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရှင်းပြထားတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါလေ။မြန်မာနိုင်ငံမှာနိုင်ငံရေးစီရေးပဋိပက္ခတွေတဲ့နေ့စဉ်လူမှုဘဝကျက်တယ်လို့ပြည်ပအတိုင်းပြည်တွေမှာအလို့တော်လို့ကြတဲ့အခါမှာကြုံတွေ့ရတာတွေကိုသောရရှင်တွေရင်းဖွင့်စာရေးလာကြတာမကြာခဏရရှိပါရင်နော်ဒီမှာသောရရှင်တယောက်ကျွန်တော်ရဲ့ Facebook အကောင့်ကိုဘသူ့ကိုမှမပြောပါနဲ့လို့မှာပြီးတော့တရုတ်ပြည်ရောက်ရခိုင်တိုင်းသားတယောက်ပါလို့ဆိုလာတဲ့သောရရှင်စာရေးလာတာကတော့
မင်္ဂလာပါဘူးရေခင်ဗျာကျွန်တော်ဟာရခိုင်တိုင်းသားတယောက်ပါအခုကျွန်တော်ဟာတရုတ်ပြည်ယူနန်ပြည်နယ်မှာနေပါတယ်ခင်ဗျာအခုဆိုရင်တရုတ်ပြည်နယ်မှာနေထိုင်ခွင့်စာအုပ်အစင်းအနီ9ရက်ကနေဝင်လာပြီးတရုတ်ပြည်ထဲကိုရောက်မှနေထိုင်ခွင့်စာအုပ်လုပ်ထားတဲ့သူတွေကိုပါတရုတ်စိုးရွားကအကုန်လုံးကိုလိုက်ဖမ်းနေပါတယ်ခင်ဗျာရခိုင်တိုင်းသားပါဝင်တရုတ်ပြည်ထဲကဖမ်းရှားလိုက်တဲ့သူတွေအားဆိုရင်အခုမူဆေမျိုးမှာဗေနီယာကိုမှတော်လာလို့မရပဲဂျောင်ပိတ်ခံနေရတယ်လို့ဖြစ်နေပါတယ်အခုဆိုရင်မူဆေကိုရောက်နေတဲ့ကျွန်တော်တို့ရခိုင်လူမျိုးတွေအတွက်တော်တော်ကိုအခက်အခဲဖြစ်နေကြတယ်ညဆိုရင်လည်းစားကစားကနေစူးဆောင်ရေးလာဖမ်းတာတွေရှိတယ်ကရှင်လူမျိုးတွေအတွက်ဆိုရင်ကရှင်လူမျိုးတွေရွာပြန်လို့ရအောင်တရုတ်ပြည်ထဲမှာရှိတဲ့ကချင်ဖွဲ့စည်းတွေကအပြည့်အဝကူညီပေးနေကြတယ်ကျွန်တော်တို့ရခိုင်လူမျိုးတွေမှာဆိုရင်တရုတ်ပြည်ထဲမှာရှိတဲ့အရိခတ်တပ်တော်ကတာဝန်ခံတွေကိုတင်ပြလို့ရှိရင်လည်းဘယ်သူမှကိုဂရုမစိုက်ကြပါဘူးဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးကျွန်တော်တို့အရိခတ်တပ်တော်ရဲ့တာဝန်ရှိသူတွေကိုတစုံတစ်ခုတော့မေးမြန်းပေးစီရှင်ပါတယ်ခင်ဗျာကျွန်တော်ပြောပြတဲ့အကြောင်းအရာတွေကမပြည့်စုံသေးလို့နားမရှိတာရှိရင်လည်းကျွန်တော်ကိုဆက်သွယ်မေးမြန်းလို့ရပါတယ်ကျေးဇူးပြုပြီးကျွန်တော်ရဲ့လုံခြုံရေးကြောင့်ကျွန်တော်ဘသူဘဝဆိုတာနဲ့ဆက်သွယ်လမ်းကြောင်းကိုတော့တစ်စိုက်လောက်ဝတ်ထားပေးပါကျေးဇူးတင်ပါတယ
်ဒါကတရုတ်ပြည်ထဲရောက်နေတဲ့သောရရှင်စာရေးပြီးတော့မေးလာတာဖြစ်ပါတယ်သက်ဆိုင်ရာကပဲဖြေကြားပေးနိုင်မယ်ထင်ပါတယ်နော်နောက်ထပ်သောရရှင်နေလင်းအောင်ဆိုတဲ့သောရရှင်ကတော့ပြည်ပမှာအလို့သွားလို့နေကြရတဲ့မြန်မာအမျိုးသမီးလေးတွေကြုံရလေးရှိတဲ့အခက်အခဲကိုရေးလာတာပ
ါမင်္ဂလာပါ VOA မြန်မာအတန်းစီစဉ်မြန်မာနိုင်ငံရဲ့အခြေအနေကြောင့်စီးပွားရေးအလို့အကန်ခွင်လန်းကြက်တဲ့ပြီးမြန်မာနိုင်ငံကအမျိုးသမီးငယ်လေးတွေလည်းအရှိလက်ပိုင်းဒေသဖြစ်တဲ့ UAE Saudi Arabia Oman Iraq စတဲ့နိုင်ငံတွေမှာအေအကူဖြစ်သွားလို့လုပ်ကြရတယ်အဲ့ဒီလိုသွားလို့ရတဲ့နေရာမှာစိန်ခေါ်မှုတွေအများကြီးကြုံရတာပါတချို့ကကိုတိလက်ရောက်ကျူးလွန်ခံရတယ်မိသားစုနဲ့အဆက်အသွယ်လုပ်မရဘူးဝိုင်းဖန်ပေးမထားဘူးလက်ကလည်းလွှဲမရဘူးဆိုပြီးအကြောင်းမျိုးမျိုးပြပါတယ
်ဒါကပြည်ပမှာရောက်ရှိပြီးတော့အလို့သွားလို့ကြတဲ့မြန်မာအမျိုးသမီးလေးတွေအိမ်ကူလို့ကြတဲ့သူတွေကြုံတွေ့ရတဲ့အခက်အခဲကိုရေးလာတာဖြစ်ပါတယ်ဒါမဲ့လည်းပြောရမယ်ဆိုရင်အဆင်ပြေပြီးတော့သူတို့အိမ်ရှင်နေတဲ့အဆင်ပြေနေတဲ့သူတွေလည်းရှိပါတယ်နော်ဆက်ပြီးတော့ရန်ကုန်မြို့မှာကြုံတွေ့နေရတဲ့အခက်အခဲကိုရင်းဖွင့်လာတဲ့သောရရှင်ရဲ့စာတစောင်ကိုဖော်ပြပေးကြပါမယ်။မရန်ကုန်မြို့နယ်အင်းစိန်လမ်းမကြီးတစ်လျှောက်လမ်းမီးတွေပြက်နေလို့ဒုက္ခရောက်ရပါတယ်။ဆိုပြီးတော့ဒီသောရရှင်စာရေးပြီးတော့သက်ဆိုင်ရာကိုတိုင်ကြားလာတာပါ
။ရန်ကုန်တိုင်းဒေသကြီးမရန်ကုန်မြို့နယ်နှစ်ရက်ွက်သုံးရက်ွက်အင်းစိန်လမ်းမကြီးတစ်လျှောက်လမ်းမီးကြီးတွေအားလုံးပြက်နေပါတယ်။ NLD အစိုးရအမေစုလက်ထက်ကလမ်းမီးကြီးတွေထင်းထင်းလင်းနေပေမဲ့အခုတော့2022ခုနှစ်အာနာသိမ်းပြီးနောက်ပိုင်းကနေအခုထိဆိုတော့မီးပြတ်နေတာ3နှစ်ကျော်ပါပြီ။မီးတွေပြတ်နေတော့ပြည်သူတွေရဲ့အိမ်တွေဆိုင်တွေညဘက်ဖောက်ထွင်းခိုးယူခံရတာပေါ့။ညအချိန်ရင်တိုက်မှုတွေလည်းလက်တယ်မဖော်နိုင်ပဲလူတွေတည်တယ်။ရန်ဖြစ်တာကအစလူတက်မှုအစုံတရားခံရှာမရပါဘူး။ဒီလိုလမ်းမီးပြတ်နေတာ EBC ကိုပြောတော့လဲစီပင်ကိုလွှဲချတယ်လေ။စီပင်ကိုသွားပြောတော့ EBC ကိုဗိုလ်လီဝေါ်ပြန်ပုတ်တယ်။စီပင်ကလည်းတစ်ပင်တစ်ကိုင်းတွေကြောင့်မီးကျိုးတွေပြတ်တယ်ဆိုတာသိလျက်နဲ့မခုတ်ကြပဲနဲ့ပြည်သူတွေကမြင်မတော်လို့ခုတ်ရင်လဲတပင်ခုတ်ထောင်သုံးနှစ်ဆိုပြီးချက်ချင်းရောက်ချလာတယ်လို့ပတ်စံပေးဖြေရှင်းရပြန်ပါတယ်ဒါလို့ဆိုတော့အာနာမတရားငန်းငန်းတက်တင်းထားသူတွေအနေနဲ့မီးမလာလို့ဆဲကြတဲ့အခါထောင်ချမဲ့အစား တာဝန်မယူကြတာဝန်မကြည်ကြပဲလက်စားနေကြတဲ့ EBC နဲ့စီပင်ကိုပဲထိထိရောက်ရောက်အရေးယူတင်တာကို VOA ကလည်းတင်ပြပါရခင်ဗျာ
။တရားစစ်နဲ့စီပင်ဒီကိစ္စကိုတေချာမကင်တွယ်လို့ဒီဟာကိုတက်ဆိုင်ရာကတိရှိပြီးအရေးယူပေးပါဆိုပြီးဒီသောရရှင်စာရေးပြီးတော့ VOA ကနေတိုင်ကြားလာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာနေရက်ချင်ပါတယ်။အားလုံးပုံမှန်ကောင်းမွန်တဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင
်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි ။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုင်းရိုင်းနားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧကနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးရန်ရဲ့ကင်းရှင်း၊ရှင်လန်းချမ်းမြေကြပါစေရှင
်။ပြည်စာတွေကိုမဧကနာကြပြန်ကြားပေးကြတာပါ။အခုဆက်ပြီးကမ္ဘာတစ်လောထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ Indonesia နိုင်ငံက Orange Gutin ရောက်ဝင်ကြီးတစ်ကောင်ဟာသူနာသူစိတ်ပဲဝင်သေးရတွေနဲ့ဆေးပြန်ကုနေတာကိုသိပ္ပံပညာရှင်တွေကပထမဦးဆုံးအချိန်ဗီဒီယိုမှတ်တမ်းတင်နိုင်ခဲ့ပါတယ်။ဂျပန်နိုင်ငံမျိုးလေးတမျိုးဟာနာမည်ကျော်ဖူဂျီတောင်ကိုမြင်ရတဲ့တပ်ပုံရိုက်ရင်လှပတဲ့မြင်ကွင်းတွေကိုပိတ်ဖြစ်ဖို့ပြင်ဆင်နေပါတယ်။ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းလေးတွေကိုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
ရှာနိုင်ငံကအော်ရန်ဂူတန်မျိုးဝင်ကြီးတကောက်ဟာသူ့ရဲ့အနာကိုသူ့ဘက်သားသူဆေးဘက်ဝင်သိရွက်တွေနဲ့ဆေးပြန်ခုနေတာကိုသိပ္ပံပညာရှင်တွေကပထမဦးဆုံးအချိန်ဗီဒီယိုမှတ်တမ်းတင်နိုင်ခဲ့ပါတယ်။ဆေးဘက်ဝင်အရွက်တွေကိုဝါပြီးရာကူးဆိုတဲ့အော်ရန်ဂူတန်မျိုးဝင်ကြီးဟာညာဘက်ပါဘော်ကဒံယာဘော်ကိုအရွက်တွေအုံပြီးကုသနေတာကိုမှတ်တမ်းတင်နိုင်ခဲ့တဲ့အကြောင်း Scientific Reports Channel မှာလည်းရှိပါတယ်။အင်ဒိုနီးရှားနိုင်ငံကူနန်လော်ဆာမြို့သားဥယျာဉ်ကြီးထဲမှာရှိတဲ့အော်ရန်ဂူတန်တွေကို1994ခုနှစ်ကတည်းကလေ့လာနေတာဖြစ်ပြီးအခုလိုမျိုးကုသနေတာကိုတော့ပထမဦးဆုံးမြင်ခဲ့ရတာဖြစ်ပြီးတော့တခြားမြဝင်မျိုးနွယ်တွေဆေးဘက်ဝင်အပင်ရှာပြီးသုံးတာကိုမှတ်တမ်းတင်ခဲ့ပြီးလည်းဖြစ်ပါတယ်။အဲ့ဒီဒဏ်ရာဟာနှစ်လအကြာမှာပျောက်သွားခဲ့တာကိုလည်းဓာတ်ပုံမှတ်တမ်းတင်နိုင်ခဲ့ပါတယ်။အခုလိုအမှုအချက်ကိုသူ့ရဲ့အမေစီကဒါမှမဟုတ်တခြားအော်ရန်ဂူတန်တစ်ကောင်စီကသိယူခဲ့တာဖြစ်နိုင်တဲ့အကြောင်းသိပ္ပံပညာရှင်တွေကခန့်မှန်းပါတယ်။တခြားမျိုးဝင်တွေကိုကုသပေးသလားအရင်ကလည်းကိုယ့်ဘာသာကိုကုဘူးသလားဆိုတဲ့ကိစ္စနဲ့ပတ်သက်လို့တက်သေးအထောက်ထားထက်လို့တဲ့အကြောင်းသိပ္ပံပညာရှင်တွေကပြောဆိုကြပါရဲ့ရှင
်ဂျပန်နိုင်ငံကမျိုးလေးတစ်မျိုးဟာနာမည်ကျော်ဖူဂျီတောင်ကိုမြင်ရတဲ့ဓာတ်ပုံရိုက်လှပတဲ့မြင်ကွင်းကိုပိတ်ဖြစ်ဖို့ပြင်ဆင်နေပါတယ်ခရီးသွားတွေကိုဆွဲဆောင်တာများပြီးဒေသခံတွေကိုအနှောက်အယှက်ဖြစ်စေတာကြောင့်အုတ်တိုင်းအမြင့်ကြီးတစ်ခုကိုတိဆောက်ပြီးဒီမြင်ကွင်းကိုပိတ်ဖြစ်ဖို့တာဝန်ရှိသူတွေကလှုံ့ဆော်နေတာပါဖူဂျီကာဝါဂူချီခရိုင်မှာတည်ရှိတဲ့ဒီမြို့ကလေးဟာဖူဂျီတောင်နဲ့ဒေသခံစတိုးဆိုင်လေးကိုတွဲပြီးမြင်ရတာပါအမိုက်တွေပွားတာကားလမ်းကျက်တာနဲ့ကားတွေကိုတရားမဝင်ရပ်တာတွေကြောင့်ဒေသခံတွေကတိုင်ကြားထားတာပါဒ
လန်စီကန်တွေကိုလည်းမလိုက်နာကြတဲ့အတွက်ဒီမတော်တဆမှုတွေလည်းဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အခုနှစ်မေလလဲလောက်မှာရှစ်ပေလောက်မြင့်တဲ့ဒီအုတ်တတိုင်းကြီးကိုတီဆောက်လို့ပြီးမယ်လို့ခန့်မှန်းထားပါတယ်ဂျပန်နိုင်ငံရဲ့ရန်ဝေတန်ဖိုးကြနေတဲ့အတွက်ကြောင့်လည်းနိုင်ငံသားခီးသွားတွေကိုဆွဲဆောင်နေပြီးခီးသွားဧည့်သည်တွေကအရင်ကထက်အများအများလာရောက်နေကြတာပါခင်ဗျာ
ပြည်သက်ပေါင်မုတ်ဖုတ်သမားတွေဟာပါရီမြို့မှာအရှေ့462ဘီလောက်ရှိတဲ့ကမ္ဘာအကြီးဆုံးဘာကတ်ကြီးကိုပြီးခဲ့တဲ့တစ်ပတ်ကဖန်တီးခဲ့ကြပါတယ်ပြီးခဲ့တဲ့9နှစ်တုန်းကအီတလီနိုင်ငံမှာစံချိန်တင်ထားတဲ့စံချိန်အရှေ့ဘီ435ဘီကိုချိုးပြီးတော့ဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်တင်လိုက်တာပါပုံမှန်ဘာကတ်တွေထက်230ဘီပိုရှိတဲ့ဒီပေါင်မုတ်ကြီးကို ပါရီမြို့စင်ဂျီဘုံဆာရနက်စ်မှာပေါင်မုတ်ဖုတ်သမားတွေကအသင်းပွဲတစ်ခုမှာဖန်တီးခဲ့တာပါဒီပေါင်မုတ်ကြီးကိုဖုတ်ဖို့ပြည်သက်မုတ်ဖုတ်သမားတွေဟာမနက်3:00နာရီခန့်ကစတင်ပြင်ဆင်ခဲ့ပြီးတဖြည်းဖြည်းချင်းဖုတ်လို့ရတဲ့ဘိန်းပါတဲ့မီးဖို့နဲ့ဖုတ်ခဲ့ရတာပါဒီဘာကက်ကြီးရဲ့အစိတ်ပိုင်းတစ်ချို့ကိုနှစ်လက်ပေါက်လောက်ရှိတဲ့အပိုင်းလေးတွေဖြတ်ပြီးပွဲကိုလာရောက်တ
ေးကိုအသုံးပြုဖန်တီးရမှာဖြစ်ပြီးတော့အလေးချိန်150 g ရှိရမှာဖြစ်တယ်လို့တရားဝင်သတ်မှတ်ထားပါတယ်ရှင
်။ကျူးပါနိုင်ငံဟာဗာနာမြို့တော်မှာလူရပေါင်းများစွာစုဝေးပြီးစာစာကာနီတမျိုးနဲ့ကမ္ဘာမှတ်တမ်းစံချိန်တင်ဖို့ကြိုးပမ်းခဲ့ကြပါတယ်။ရူတာဒီကက်ဆီနိုစတိုင်စာစာကာနီမျိုးကိုကျူဘာအမျိုးသားဂီတတမျိုးဖြစ်တဲ့စံဂီတကိုဂုံပြူတဲ့အနေနဲ့ကပြခဲ့ကြတာပါ။အာဗာနာမျိုးတော်ကအထင်ကရနေရာတစ်ခုဖြစ်တဲ့မဲလ်ကွန်ကန်နာမှာစူဝေးကပြခဲ့ကြတာဖြစ်ပြီးတော့10မိနစ်ကြာဝိုင်းပတ်စူဝေးခဲ့ကြတာပါ။ရူတာဒီကက်ဆီနိုစတိုင်ဆာဆာကာနီမျိုးဟာဇုံတွဲ2ယောက်ဆက်ဝိုင်းပုံစံတွဲဖက်ကြရတာဖြစ်ပြီးတော့တစ်ချိန်တည်းမှာလည်းပုံစံအမျိုးမျိုးပုံဖော်ရတာပါ။ကျူဘာနိုင်ငံမှာစတင်ခဲ့တဲ့စံဂီတအမျိုးအစားကိုထိမ့်သိမ့်ဖို့နဲ့ကက်ဆီနိုစတိုင်ဆာဆာကာနီမျိုးကိုထိမ့်သိမ့်မှုအခုလိုပွဲကိုစီစဉ်ခဲ့ရတာဖြစ်တဲ့ကြောင့်စီစဉ်သူတို့ကပြောပါရယ်ခင်ဗျာ
ဗီအိုအေကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာလည်းအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ် website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်အဲဒီပေမှစာမျက်နှာလက်ရဘက်မှာတွေ့ရတဲ့ဓာတ်ရိုက်နားဆင်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းတော်TV magazine နဲ့ video သတင်းတိုတွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ကြပါတယ်။အခုတော့သတင်းကြေကျုပ်ကိုပြောပြပါဦးမယ်။အမေရိကန်ကကန့်ကွက်နေတဲ့ဂျာမာပဲဂါဇာဒေသတောင်ပိုင်းက Rafah မြို့အတွင်းပိုင်းတဲ့အထိအစ္စရေးကတင်းကွက်နေတဲ့မှာဆက်လက်ထိုးစစ်ဆင်တိုက်ခိုက်ပါတယ်။ပါလက်စတိုင်းတွေကိုအကာအကွယ်ပေးဖို့ဒါမှမဟုတ်လုံလောက်တဲ့လူသားချင်းစာနာမှုအကူအညီတွေလုံးလုံးလောက်လောက်ပေးမဲ့တိကျတဲ့အစီအစဉ်တွေအစ္စရေးဘက်ကမပေးသေးဘူးလို့ဝင်ကြီးအန်တိုနီဘလင်ကန်က NBC သတင်းဌာနရဲ့ Meet the Press အစီအစဉ်မှာတင်းတင်းတွေတွေကပြောဆိုသွားခဲ့ပါတယ်။ဒါ့အပြင်အခုထိခုနှစ်လကြာခဲ့ပြီဖြစ်တဲ့စစ်ပွဲပြီးဆုံးသွားခဲ့ရင်နောက်ပိုင်းအစီအစဉ်တွေကိုလည်းအစ္စရေးဘက်ကမပေးသေးဘူးလို့ Mr. Blinken ကပြောထားပါတယ်။ရုရှားမှာတော့သမ္မတဗလာဒီမာပူတင်ကလာမယ့်တက်တန်း9နှစ်အတွက်အစိုးရဝင်ကြီးအဖွဲ့ကိုပြောင်းလဲလိုက်ပါတယ်။ရုရှားရဲ့ဒီဇယ်ဥပဒေအရသမ္မတပူတင်ကျန်းသက်စာချိန်ဆိုတဲ့အင်္ဂါနေ့မှာပဲဝင်ကြီးအားလုံးနှုတ်ထွက်ရပါတယ်။ဝင်ကြီးအများစုကတော့သူတို့ရာထူးတွေမှာပြန်ခတ်မယ်လို့မျှော်လင့်ထားကြတာပါ။ရခိုင်ကာကွယ်ရေးဝင်ကြီးရွှေဥကူကိုရုရှားနိုင်ငံတော်လုံခြုံရေးကောင်စီအတွင်းမှုဖြစ်သမ္မတပူတင်ကတင်းငွေနေ့မှာခန့်အပ်ခဲ့တယ်လို့ရုရှားဆိုတာတာဝန်ရှိသူတွေကပြောပါတယ်။ရုရှားကာကွယ်ရေးဝင်ကြီးသစ်ဖြစ်အန်ဒရီဘီလူဆိုဖ်ကိုသမ္မတပူတင်ကအကြံဆိုပြုထားတဲ့အကြောင်းကြေညာချက်ထွက်လာပြီးမကြာခင်မှာရွှေဥကူကိုခုလိုခန့်လိုက်တာပါ။ပြင်သစ်စာပြားနဲ့ဟန်ဂရီနိုင်ငံကိုချစ်ကြည်ခီးစင်ထွက်နေတဲ့တရုတ်တပ်ပြရှီချင်းဖင်ရဲ့အောင်မြင်တဲ့ခီးစင်ကြောင့်တရုတ်ယောပါဆက်ဆံရေးပို့ပြီးနှဆိုင်စေမဲ့အပြင်ကမ္ဘာဖူးဖြိုးထုတ်ထမှုတွေမှာပို့ပြီးတည်ငြိမ်လာစေမယ်လို့စောင့်ကြည့်လေ့လာသူတွေနဲ့အစိုးရအရာရှိတွေကတုံ့တက်တဲ့ကြောင်း EB သတင်းတက်ကဆိုပါတယ်ခင်ဗျာသတင်းချင်းချုပ်ကတော့ဒီလောက်ပါပဲ VOA ရုပ်သံရဲ့မနက်ပိုင်းစီစဉ်တွေကိုဒီမှာပဲအဆုံးသတ်ပါစေခင်ဗျာဒီနေ့တနင်္လာမနေ့အစီအစဉ်ထုတ်လို့ရဲမှုကကိုရဲမောင်ဖြစ်ပါတယ်ခုစီစဉ်ကို radio wala line တို့မီတာ24 40 51 light လောက်မီတာ190ပြင် VOA website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရွှင်လန်းကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျွန်တော်ဓမ္မအောင်သံပါ။